Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2025ခုနှစ် February 24ရက်တနင်္လာနေ့ညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio ရုပ်သံအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းတိုမီတာ1925 32တို့ပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇွန်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်တာဒီကနေ့3နှစ်ပြည့်ချိန်မှာပဲကုလသမဂ္ဂမှာဒီစစ်ပွဲဆုံးသတ်ရေးအတွက်မဲခွဲဆုံးဖြတ်ကြဖို့ရှိပါတယ်မြန်မာဟာကမ္ဘာမှာအင်တာနက်ဖြတ်တောက်မှုအဆိုးဆုံးနိုင်ငံဖြစ်တယ်လို့စစ်တမ်းတစ်ခုမှာဖော်ပြပါတယ်။မြန်မာနိုင်ငံနယ်စပ်အခြေစိုက် online ငွေလင်ခန်းတွေကပြန်လွတ်လာတဲ့ထောင်နဲ့ချီတဲ့နိုင်ငံသားတွေထက်နိုင်ငံမှာပြိမိနေပါတယ်။ဒီသတင်းတွေအပါအဝင်တခြားထိတန်းရောသတင်းတွေကိုတော့မှတ်အင်ဂျင်နိုင်တဲ့အတူတင်ပြပေးပါမယ်ခင်ဗျာ
။ရခိုင်ပြည်နယ်မှာတော့တရုတ်နိုင်ငံရဲ့စီမံကိန်းအများဆုံးရှိနေတဲ့ကြောက်ဖြူမြို့နယ်မှာစစ်ကောင်စီနဲ့အာရခတပ်တော် AA ကြားတိုက်ပွဲတွေပြင်းထန်နေပါတယ်။
ဖြစ်တာအသေးစိတ်ကတော့ဒီစစ်ကောင်စီတပ်တွေကနေပြီးရင်ဒီအခိုက်အတန့်တော့ရှိတဲ့တပ်စခန်းတွေနေရာတော့လာဝိုင်းတော့အခိုက်အတန့်တော့နဲ့တပ်ပြီးဖြစ်တာဖြစ်ပါတယ်ပေါ့အခုတော့ဒီစစ်ကောင်စီတပ်သားတွေတော့ပြန်ဆောက်တော့ပြီးတော့ကြည့်ရတယ်
ဒါကတော့ဒီကြောက်ဖြူဒေတာခံတဦးက VOE ကိုပြောသားတာပါနောက်ပိုင်းမှာပြေစုံနားဆင်ရဖို့ရှိပါတယ်တခါပဲကိုတိုင်းပြည်မျိုးကဒီအချင်းတောင်မှာနိုင်ငံအချင်းသားတချို့ဆူဆူရွရအရိုက်ခံရတဲ့တဲ့င်းကိုလည်းကျမတို့တင်ပြပေးဖို့ရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းပါပါအခုတော့နောက်ဆုံးရညမာနဲ့နိုင်ငံတကာတဲ့င်းတွေကိုကိုစော်ဝင်းလှိုင်နဲ့အတူပြောပြပါပါရှင်
ယူကရိန်းစစ်ပွဲဆုံးသတ်ရေးအတွက်အမေရိကန်ကမူကြမ်းရေးဆွဲထားတယ်လို့ယူကရိန်းကရေးဆွဲပြီးဥရောပသမဂ္ဂကထောက်ခံတဲ့မူကြမ်းတွေကိုကုလသမဂ္ဂအထွေထွေညီလာခံမှာဒီကနေ့ဖေဖော်ဝါရီ24ရက်နေ့မှာမဲခွဲဆုံးဖြတ်ကြဖို့ရှိပါတယ်။ယူကရိန်းရဲ့အဆိုပြုချက်မူကြမ်းကိုကုလသမဂ္ဂအထွေထွေညီလာခံကအရင်မဲခွဲဆုံးဖြတ်ကြမှာဖြစ်ပြီးအဲ့ဒီနောက်မှာအမေရိကန်ကအဆိုပြုမဲ့မူကြမ်းကိုမဲခွဲမှာဖြစ်ပါတယ်။ကုလသမဂ္ဂလူညိုရေးကောင်စီကလည်းအမေရိကန်ကတင်သွင်းတဲ့အဆိုပြုချက်မူကြမ်းကိုဒီကနေ့နောက်ပိုင်းမှာပဲတိကျမဲခွဲဆုံးဖြတ်ကြဖို့ရှိပါတယ်။အမေရိကန်ရဲ့မူကြမ်းမှာတော့စစ်ပွဲအမြန်ဆုံးအဆုံးသတ်ရေးနဲ့ယူကရိန်းနဲ့ရုရှားအကြားရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးတည်ရှိရေးတို့ကိုအဆိုပြုထားပါတယ်။အမေရိကန်ရဲ့မူကြမ်းမှာလွန်ခဲ့တဲ့3နှစ်တည်တည်ကရုရှားကယူကရိန်းကိုစတင်ကျူးကျော်တိုက်ခိုက်ခဲ့တဲ့အချက်ကိုထည့်သွင်းဖော်ပြထားခြင်းမရှိပါဘူး။ကြေကြေပြန့်ပြန့်ရေးသားထားတဲ့ယူကရိန်းရဲ့မူကြမ်းမှာတော့ရုရှားရဲ့ကျူးကျော်စစ်ဟာ3နှစ်ကြာလာပြီဖြစ်ပြီးယူကရိန်းနဲ့သာမကဘဲဒေသရင်းနဲ့တကမ္ဘာလုံးကိုအကြီးအကျယ်ရေရှည်ထိခိုက်စေတဲ့နောက်ဆက်တဲ့ဆိုးကျိုးတွေပါဖြစ်ပေါ်စေတယ်လို့ဖော်ပြထားပါတယ်ခင်ဗျာ
။ရုရှားကယူကရိန်းကိုကျူးကျော်စစ်စတင်ဆင်နွှဲခဲ့တဲ့3နှစ်ပြည့်နေ့မှာယူကရိန်းဘက်ကအဓိကရက်တီထောက်ခံပေးခဲ့တဲ့ဥရောပတိုက်ကခေါင်းဆောင်တွေယူကရိန်းကိုရောက်နေကြပါတယ်။ရောက်ရှိလာကြတဲ့နိုင်ငံခေါင်းဆောင်တွေကိုယူကရိန်းသမ္မတဗော်ဒီမီယာဇလန်စကီကမိကွန်းပြောကြားခဲ့ရမှာရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးရရှိဖို့လိုအပ်ကြောင်းပြောဆိုသွားပါတယ
်။ Sostanio, якщо мир для України, якщо вам дуже потрібно, щоб я залишив свій пост, я готовий. Друга історія можу поміняти.
А коли ніха အခုနှစ်ဟာရေရှည်တည်တံ့တဲ့တကယ်စစ်မှန်တဲ့ငြိမ်းချမ်းရေးအတွက်နှစ်ဖြစ်တဲ့ကြောင်းသမ္မတပူတင်ကတော့ငြိမ်းချမ်းရေးကိုလက်ဆောင်အဖြစ်ပေးမှာမဟုတ်တော့လက်ဆောင်အဖြစ်ပေးမှာမဟုတ်တယ်လို့တခုခုနဲ့လည်းအလဲအလှယ်လုပ်မှာမဟုတ်ပါဘူးကိုစွမ်းအားအသိဉာဏ်ညီညွတ်မှုတို့နဲ့အတူပူးပေါင်းဆောင်ရွက်ခြင်းနဲ့သာငြိမ်းချမ်းရေးကိုရရှိနိုင်မှာပါလို့ယူကရိန်းသမ္မတဗော်ဒီမီယာဇလန်စကီကပြောသွားတာပါဒီကိုယ်စားလှယ်အဖွဲ့ကိုဥရောပကော်မရှင်ဥက္ကဋ္ဌနဲ့ဥရောပကောင်စီဥက္ကဋ္ဌတို့ကဥဆောင်ရောက်ရှိလာကြတာဖြစ်ပါတယ်။ယူကရိန်းနိုင်ငံဟာဥရောပတိုက်အတွင်းမှာရှိနေတာအပြင်ဒီစစ်ပွဲဟာယူကရိန်းအတွက်သာမဟုတ်ဘဲဥရောပတိုက်ရဲ့ရှင်သန်ရည်တည်ရေးအတွက်ပါအဆုံးဖြတ်ပေးမဲ့စစ်ပွဲဖြစ်တာကြောင့်ယူကရိန်းကိုကူညီထောက်ပံ့ပေးနေတာဖြစ်တယ်လို့လည်းကော်မရှင်ဥက္ကဋ္ဌကသူ့ရဲ့လူမှုကွန်ရက် X မှာရေးသားထားပါတယ်ရှင်။
တင်းငွေနေကကျင်းပခဲ့တဲ့ဂျာမနီရုပ်ောက်ပွဲမှာအနိုင်ရခဲ့တဲ့အတိုက်ခံဖရက်ဒရစ်မတ်စ်ကညွန်ပေါင်းအစိုးရကိုအ мян ဆုံးဖွဲ့စည်းဖို့ရည်ရွယ်ထားတယ်လို့ပြောပါတယ်။အုပ်ချုပ်ရေးပိုင်းအတွေ့အကြုံနယ်ပါတဲ့မတ်စ်အနေနဲ့ဥရောပရဲ့စစ်ပွဲရေးကျဆင်းမှုရွှေ့ပြောင်းနေထိုင်သူတွေအရေးနဲ့အမေရိကန်ရုရှားနဲ့တရုတ်ကြားလုံခြုံရေးကိစ္စတွေကိုရင်ဆိုင်ဖြေရှင်းရဖို့ရှိပါတယ်။တင်းငွေနေရုပ်ောက်ပွဲခဏဦးရလတ်တေအရာရှေးယိုဇဲကွန်ဆာဗေးတစ် CDU CSU ပါတီက 28.600 ခန်းနှုန်းနဲ့ဦးဆောင်နေပြီးလက်ရဆောင် AFD ပါတီက 20.800 ခန်းနှုန်းနဲ့ဒုတိယနေရာမှာရှိနေတာပါဝန်ကြီးချုပ်ဖြစ်လာဖို့အလားအလာရှိနေတဲ့အသက်69နှစ်အရွယ် Max အနေနဲ့ဒုတိယနေရာကလိုက်နေတဲ့ AFD ပါတီနဲ့ညွန်ပေါင်းအစိုးရဖွဲ့ဖို့အချိန်ယူညှိနှိုင်းရမှာဖြစ်ပါတယ် AFD ပါတီအခုလိုတနင်္ဂနွေလုံးအတိုင်းအတာနဲ့ဒုတိယအများဆုံးအနိုင်ရတာဟာဒုတိယကမ္ဘာစစ်နောက်ပိုင်းပထမဆုံးအကြိမ်လည်းဖြစ်ပါတယ်ဘဟုလက်ဝဲရင်း SocialistDemocratic Party ခေါင်းဆောင်ဝန်ကြီးချုပ် Olaf Scholz ကတော့ဒါကခါတိရဲ့ရွေးကောက်ပွဲရလာဖြစ်တယ်လို့ထောက်ခံသူတွေကိုပြောပြီးအရှုံးကိုအတိအမှတ်ပြပါတယ် CDU Party ခေါင်းဆောင် Musk ကသူ့အနေနဲ့ဥရောပကိုတတ်နိုင်သမျှမြန်မြန်ခိုင်မာအောင်လုပ်ဖို့ဦးစားပေးသွားမှာဖြစ်တယ်လို့တင်းငွေတွေကပြောပါတယ်ခင်ဗျာ
အသက်ရှူလမ်းကြောင်းပိုးဝင်ရာက10ရက်ကြာဆေးကုသမှုခံယူနေရတဲ့ပုပ်ရဟန်းမကြီး Francis ဟာဒီကနေ့တနင်္လာနေ့မှာတော့အနားယူနေတယ်လို့ Vatican ကျောင်းတော်ကပြောပါတယ်။ပုပ်ရဟန်းမကြီးဟာအဆုံးမှာပိုးဝင်ရာကနေအခုခါကြောက်ကက်ယောဂါပါဆက်လက်ခံစားနေရတဲ့အတွက်လည်းစိုးရိမ်နေကြတာပါ။တက်တော်88နှစ်ပြည့်ပြီဖြစ်တဲ့ပုပ်ရဟန်းမကြီးဟာမနေ့ညကကောင်းမွန်စွာအိပ်စက်နိုင်ခဲ့ပြီးတော့မနေ့မှနိုးထလာကြောင်းအနားယူတဲ့အနေနဲ့လက်ရှိမှာအိပ်စက်နေကြောင်းဗာတီကန်ကျောင်းတော်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သွေးစစ်ချက်တွေအရပုပ်ရဟန်းမကြီးဟာကြောက်ကက်စတင်ပျက်စီးလာတဲ့လက္ခဏာတွေ့ရပေမဲ့ထိန်းနိုင်တဲ့အခြေအနေမှာရှိနေတယ်လို့လည်းတနင်္ဂနွေနေ့စောပိုင်းဆရာဝန်တွေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။
ပြည်ရေအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9.19kHz 15953 9.25kHz 11803 9.30kHz 9963တို့အပြင်စနေတနင်္ဂနွေမှာ9လက်မီတာ190kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ရေအမေရိကန်အတန်ကနေတနင်္လာနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေပါခင်ဗျာကမ္ဘာတဝန်2024ခုနှစ်တွင်အာနာပိုင်နေရဲ့အင်တာနက်ကမ်းသတ်ပိတ်ပင်မှုကိုအာရှပစိဖိတ်ဒေသမှာအဆိုးဝါးဆုံးကြုံခဲ့ရပြီးမြန်မာနိုင်ငံဟာအချိန်အများဆုံးအင်တာနက်ဖြတ်တောက်ခံရတဲ့နိုင်ငံဖြစ်တဲ့အကြောင်း Access Now အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြပါရတယ်။မြန်မာနိုင်ငံမှာ2024ခုနှစ်အတွင်းအင်တာနက်ပိတ်ဆို့မှု85ကြိမ်ရှိခဲ့ပြီးကမ္ဘာမှာအများဆုံးပိတ်ပင်ခံရတဲ့နိုင်ငံဖြစ်တဲ့အကြောင်းဒီဂျစ်တယ်လွတ်လပ်ခွင့်အခြေအနေနဲ့ကန့်သတ်မှုတွေကိုစစ်တမ်းကောက်ယူတဲ့နယူးယောက်အခြေစိုက် Access Now အဖွဲ့ရဲ့ဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာရေးသားထားပါတယ်။ပိတ်ပင်ကန့်သတ်မှုအများဆုံးကိုစစ်ကောင်စီကကျွလွန်တဲ့အကြောင်းလဲအစီရင်ခံစာမှာဖော်ပြပါတယ်။ဒီမိုကရေစီနိုင်ငံတွေရဲ့စံတန်ဖိုးတွေလျှော့ချလာတာအကြမ်းဖက်အာဏာရှင်စနစ်ကြီးစိုးလာတာတွေကြောင့်အုပ်ချုပ်သူတွေကပြည်သူတွေရဲ့အတန်ကိုထိန်းချုပ်ကန့်သတ်ဖို့ကြိုးပမ်းခဲ့ပြီးအာဏာပိုင်တွေဟာအင်တာနက်ပိတ်ဆို့တာကိုလက်နက်တစ်ခုလိုအသုံးချလာတဲ့အကြောင်းအစီရင်ခံစာကရေးသားထားပါတယ်။ကမ္ဘာနိုင်ငံပေါင်း54နိုင်ငံမှာအာဏာပိုင်များကအနည်းဆုံး260ဒီကမှာ296ကြိမ်အင်တာနက်ပိတ်ဆို့တာတွေလုပ်ခဲ့တဲ့အကြောင်းအစီရင်ခံစာမှာရေးသားထားပါတယ်မြန်မာနိုင်ငံအပါအဝင်အာရှပစိဖိတ်ဒေသနိုင်ငံ17နိုင်ငံမှာ2024ခုနှစ်တွင်အင်တာနက်ပိတ်ပင်ကန့်သတ်မှု202ကြိမ်ကျုံခဲ့ရတာကိုအစီရင်ခံစာကရေးသားထားတာပါခင်ဗျာ
မြန်မာနိုင်ငံနယ်စပ်အခြေစိုက် online ငွေလိမ်ခိုင်းတွေကပြန်ပြီးလွတ်မြောက်လာတဲ့ထောင်ထဲချီတဲ့နိုင်ငံသားတွေဟာထိုင်းနယ်စပ်မှာစုပုံနေတယ်လို့နှိဆက်သူတွေကိုကိုကပြီးတော့ writer သတင်းဌာနကဒီကနေ့ဖော်ပြထားပါဗျ။မကြသေးခင်သတင်းဘက်တွေအတွင်းတရုတ်ထိုင်းနဲ့မြန်မာနိုင်ငံကအာဏာပိုင်တွေဟာနယ်စပ်ဒေတာ online ရာဇဝတ်ဂိုင်းတွေကိုနှိမ်နှင်းဖို့ကြိုးစားရာကလူပေါင်းရာထောင်ချီလွတ်မြောက်လာခဲ့ကြတာပါ။ကုလသမဂ္ဂအချက်လက်တွေအရဒီ online လိမ်လည်မှုလုပ်ငန်းတွေနဲ့ဆက်ဆက်ပြီးလူပေါင်းသိန်းနဲ့ချီလူကုန်ကူးခံခဲ့ရတယ်လို့ဖော်ပြထားပါတယ်။ထိုင်းနဲ့ကမ္ဘောဒီးယားရဲတပ်ဖွဲ့တွေပူးပေါင်းပြီးတော့လည်းနယ်စပ်မြို့တစ်မြို့ကအဆောက်အုံတစ်ခုကိုဝန်စီနှင်းပြီးတော့အတင်းအဓမ္မခိုင်းစေခံခဲ့ရတဲ့နိုင်ငံသား215ဦးကိုပြန်လွှတ်ပေးခဲ့တယ်လို့ထိုင်းအကြီးတန်းအရာရှိတဦးကတနင်္ဂနွေနေ့ကပြောပါတယ်။ online ငွေလိမ်ဂိုင်းတွေကဝန်ထမ်းဟောင်းခုနှစ်ထောင်လောက်ကိုမြန်မာလက်နက်ကိုင်ဖွဲ့တွေဖြစ်တဲ့ကရင်မျိုးသားတပ်မတော် KNA နဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA တို့ကထိုင်းနိုင်ငံတဲလွှဲပြောင်းမပေးသေးဘူးလို့လဲထိုင်းလုံခြုံရေးတပ်ဖွဲ့ဝင်တဦးနဲ့ထိုင်းနိုင်ငံအခြေစိုက်အကူအညီပေးရေးလုပ်ငန်းတွေမှာတာဝန်ရှိတဲ့သူ2ဦးကိုကိုကပြီးသတင်းမှဖော်ပြထားပါတယ်ရှင
်ထိုင်းနယ်စပ်မြန်မာနိုင်ငံအတွင်း online ငွေကြေးလိမ်လည်တဲ့လုပ်ငန်းတွေမှာပါဝင်ပတ်သက်တဲ့တရုတ်နိုင်ငံသားတွေလာမယ့်ရက်ပိုင်းမှာနောက်ထပ်ရာနဲ့ချီနေရပြန်ပို့နိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းတရုတ်ပြည်သူ့လုံခြုံရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကကြားဖြန့်လုပ်ငန်းတွေကနေကတ်တင်ခဲ့တဲ့တရုတ်နိုင်ငံသား200ကိုတရုတ်နိုင်ငံကိုပြန်လည်ပို့ဆောင်ခဲ့တဲ့အကြောင်းနဲ့တရုတ်ပြည်သူ့လုံခြုံရေးလက်ထောက်ဝန်ကြီးလူဆောင်ကြီးရဲ့ထိုင်းနဲ့မြန်မာနိုင်ငံကို အပြန်အလှန်တွားရောက်ခဲ့တဲ့ခီးစဉ်တွေပူပေါင်းဆောင်ရွက်နေတဲ့အခြေအနေတွေကို South China Morning Post ကရေးသားထားတာပါတရုတ်နိုင်ငံဟာဒေသတွင်းနိုင်ငံတွေရဲ့ရတဖွဲ့အသုံးချတန်တမာရေးကျင့်စဉ်တိုးချက်သုံးလာနေပြီးဒီချင်းကမှုအပေါ်မှာနိုင်ငံတကာရဲ့အသေးစိတ်စောင့်ကြည့်စစ်ဆေးတာတွေကိုလည်းရင်ဆိုင်နိုင်တယ်လို့ဒေသတွင်းအကြက်ခတ်တွေကရှုမြင်ကြပါတယ်ပစိဖိတ်အနောက်တောင်ဘက်နဲ့ကီလိုမီတာ 8,000 လောက်ဝေးတဲ့ဆော်လမွန်ကျွန်းမှာ2022ခုနှစ်ကစတင်ခဲ့တဲ့တရုတ်ရဲတပ်ဖွဲ့တင်နန်းနေဒီလစောစောပိုင်းကပြည်စည်းသွားတဲ့အကြောင်းနဲ့နိုင်ငံပေါင်း48နိုင်ငံကတရုတ်တန်ရုံတွေမှာရဲတပ်ဖွဲ့ဝင်တွေဆီလွတ်ထားပါတယ်အမေရိကန်ပြည်ထောင်စုနဲ့ပထဝီနိုင်ငံရေးအရာတင်းမာမှုတွေပြင်းထန်လာခြင်းအကြမ်းဖက်မှုတိုက်ဖျက်ရေးနဲ့အွန်လိုင်းငွေကြေးလိမ်လည်မှုတွေတိုက်ဖျက်ရေးလို့ရာဇဝမှုနေနည်းရေးတွေကိုအကြောင်းပြပြီးတရုတ်ဟာဖွံ့ဖြိုးဆဲနိုင်ငံတွေနဲ့လုံခြုံရေးအရာလက်တွဲပေါ်အဖြစ်တိုးပြီးတော့ဆောင်ရွက်လာမဲ့ပုံရှိနေပါတယ်။ရဲတပ်ဖွဲ့တန်တမာလက်ကျင့်စဉ်ဟာပြည်ပမှာရှိတဲ့တရုတ်ရင်းနှီးမြှုပ်နှံမှုနဲ့အကျိုးစီးပွားကိုကာကွယ်ဖို့ဖြစ်တယ်လို့ဖွံ့ဖြိုးဆဲနိုင်ငံတွေပေါ်ဩဇာလွှမ်းမိုးဖို့နဲ့သူ့ပုံရိပ်ကိုမြင့်တင်ဖို့ကြိုးပမ်းမှုဆိုပြီးတော့ဒေသတွင်းနိုင်ငံတွေကအကြက်ခတ်တွေကထောက်ပြပြောဆိုကြပါတယ်ခင်ဗျာ
Indo-Pacific ဒေသအတွင်းလုံခြုံရေးဆိုင်ရာတင်းမာမှုတွေကြီးထွားလာချိန်မှာဂျပန်နဲ့ဖိလစ်ပိုင်နိုင်ငံတို့ကြားပိုပြီးနှက်ဆိုင်တဲ့ဆက်ဆံရေးတွေထူထောင်ဖို့သဘောတူထားကြတယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးနာကာတာနီကပြောပါတယ်နာကာတာနီဟာဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးနဲ့မနီလာမှာတွေ့ဆုံပြီးတော့အရှိနဲ့တောင်တရုတ်ပင်လယ်အရေးအပါအဝင်ဒေသဆိုင်ရာလုံခြုံရေးကိစ္စရပ်တွေနဲ့ပတ်သက်လို့ဒီကနေ့ February 24ရက်နေ့မှာဆွေးနွေးခဲ့ကြတာပါဒေသဝန်ကျင်လုံခြုံရေးဟာအလွန်ဆိုးရွားလာနေတာကြောင့် Indo-Pacific ဒေသတည်ငြိမ်ရေးနဲ့လုံခြုံရေးအတွက်မဟာဗျူဟာမြောက်လက်တွဲဘက်နှစ်နိုင်ငံအနေနဲ့ကာကွယ်ရေးပိုင်းမှာပိုးပြီးလက်တွဲဆောင်ရွက်ဖို့လိုအပ်တယ်လို့လည်းနာကာတာနီကပြောပါတယ်စစ်ဖက်အပြန်အလှန်ပူးပေါင်းဆောင်ရွက်ပြီးတော့ဗျူဟာအဆင့်ထိတွေ့ဆက်ဆံကြဖို့နဲ့ထောင်လန်းရေးပိုင်းမှာလည်းပိုးပြီးအတွင်းကြကြအချက်အလက်တွေဖလှယ်သွားကြမယ်လို့လည်းနာကာတာနီကပြောဆိုခဲ့ပါတယ်ရှင်တနင်္လာနေ့ညချမ်းသတင်းစီစဉ်ကိုကိုစော်ဝင်းလိုက်နဲ့အတူပြောပြခဲ့တာပါအခုတော့သတင်းဆောင်မတွေသတင်းလွှာတွေသတင်းပေးပို့ချက်တွေကိုကြည့်ကြရအောင်ပါရှင်February 10ရှားကယူကရိန်းကိုကျူးကျော်ခဲ့တာ၃နှစ်ပြည့်ခဲ့တဲ့နေ့ပါဒီယူကရိန်းစစ်ပွဲကိုအဆုံးသတ်ရေးနိုင်ငံတကာကဝိုင်းဝန်းကြိုးပမ်းနေတဲ့အချိန်ထဲမှာယူကရိန်းသမ္မတ Volodymyr Zelensky ဟာလည်းအသစ်တက်လာတဲ့ American သမ္မတ Donald Trump အစိုးရကဝေဖန်တာကိုခံနေရပါတယ်ဒါပေမဲ့လည်းယူကရိန်းလူထုအများစုကသမ္မတဇလန်စကီကိုယုံကြည်နေပြီးတော့စစ်ပွဲကာလအတွင်းသမ္မတအသစ်ရွေးဖို့အစင်သစ်မဖြစ်သေးဘူးလို့လည်းသုတေသနတွေကထောက်ပြခဲ့ကြပါတယ်Lisa Blanskates Keith Muro ကနေတင်ပြပို့ထားတော့ကိုကုငိမ့်ချန်းကပြောပြမှာပါရှင
်လွန်ခဲ့တဲ့3နှစ်ဒီလအတွင်းမှာပဲရုရှားတန်ကားတွေဟာယူကရိန်းနယ်စပ်ကိုဖျက်ချော်လာခဲ့ပြီးဒုတိယကမ္ဘာစစ်အပြီးကတည်းကဥရောပရဲ့အဆိုးဆုံးပဋိပက္ခကိုစတင်ခဲ့ကြပါတယ်ရေခဲနေတဲ့ရှည်တန်းစစ်မျက်နှာပြင်မှာတိုက်ပွဲတွေကဆက်ဖြစ်နေပြီးရုရှားတပ်တွေကတဖြည်းဖြည်းရှည်တိုးလာပါတယ်ဘန်ဘယ်ရီကနိုင်ငံတကာမဟာဗျူဟာလေ့လာရေးအင်စတီကျူကသူသိသည်ပါ
Every day it pushes back.
ဒီနေ့တိုင်းယူကရိန်းရှေ့တန်းစစ်မျက်နှာတွေက1ကီလိုမီတာလောက်နောက်ကိုတွန်းခံနေရပါတယ်။ကျွန်တော်ခံမှန်းချက်ကတော့ဒီနှစ်အတွင်းအဲ့ဒီလိုပဲဆက်ဖြစ်နေမှာပါ
။ဒါပေမဲ့နောက်ကွယ်မှာတော့ဒီပြည်ပခန့်ကိုပုံဖော်နေတဲ့ပထဝီနိုင်ငံရေးဆက်ဆံမှုအင်အားတွေကအလင်းအမြန်ပြောင်းလဲနေပါတယ်။ဒီဘက်တွင် Saudi Arabia မှာ Russia နဲ့ American ကြားငြိမ်းချမ်းရေးစကားဆပြောကြပါတယ်။ဥရောပနဲ့ယူကရိန်းကိုတော့မဖိတ်ပါဘူး။ Easter တက္ကသိုလ်ကနိုင်ငံကလုံခြုံရေးတွဲဘက်ပေါမောက်ခဒေးဗစ်ဘလက်ဒန်က
There will be some very significant alarm in European capitals about what might be discussed.
သူတို့ဒေသသူတို့တိုက်ကြီးရဲ့လုံခြုံရေးအတွက်ဘာတွေများဆွေးနွေးနေကြသလဲဆိုတာဥရောပမျိုးတော်တွေမှာစိုးရင်တာမျိုးတွေဖြစ်နေမှာပါ။ယူကရိန်းမှာငြိမ်းချမ်းရေးထိန်းသိမ်းတဲ့လုပ်ငန်းဆောင်ရွက်ဖို့ဥရောပတိုက်သားတွေရဲ့သဘောတူညီချက်မပါဘဲနဲ့အမေရိကန်တွေကလှုပ်ထားခဲ့တာမျိုးလိုစိုးရတဲ့ရလဒ်ထွက်လာတာမျိုးကိုဥရောပဆိုရတွေကကြုံရတာမျိုးဖြစ်နေမှာ
ပါ။without their say so
Britain နဲ့ပြင်သစ်ကယူကရိန်းမှာငြိမ်းချမ်းရေးတက်ထားမယ်ဆိုရင်သူတို့စစ်သားတွေပို့ပေးမယ်လို့ပြောထားပါတယ်အ ਨੇ ဆုံးစစ်သားတစ်သိန်းလောက်လိုမယ်လို့ခန့်မှန်းထားပြီးဒါနဲ့ပတ်သက်လို့ကြားရောက်လာမဲ့အန်ဒီရဲ့အတွက်စိုးရိမ်မှုတွေလည်းရှိနေပါတယ် Chatham House အဖွဲ့ကဥရောပအစီအစဉ်အကြီးအကဲ Amida Van Rijn က
The US seem to have taken away ယူကရိန်းမှာချထားမဲ့ဘဲတပ်ဖွဲ့အတွက်မဆိုအကာအကွယ်ပေးမဲ့ NATO ဖွဲ့ရဲ့စာချုပ်ပုံမှန်၅လို့စုပေါင်းကာကွယ်ရေးကိုအမေရိကန်ကဖယ်ရှားလိုက်တယ်လို့ဖြစ်နေပါတယ်။ဒါမျိုးဆိုရင်တော့သူတို့အကာအကွယ်ရမှာမဟုတ်တယ်လို့ဂျိုတင်ဟန်တားနိုင်တဲ့အကျိုးကလည်းရှိတော့မှာမဟုတ်ပါဘူး။အဲ့လိုဖြစ်ခဲ့ရင်တော့ရုရှားအနေနဲ့ဘလို့ငြိမ်းချမ်းရေးသဘောတူညီချက်ပဲဖြစ်ဖြစ်အပြစ်ရရေးပဲဖြစ်ဖြစ်ချိုးဖောက်ဖို့အလားအလာများပြီးတော့တကယ်လို့ချိုးဖောက်လာခဲ့ရင်လည်းဒါကိုတုံ့ပြန်ဖို့ဥရောပကဘာလို့မှလဲဆိုတာမျိုးတွေဖြစ်လာနိုင်ပါတယ်။
ရုရှားကလည်းအခုလိုထိတိုက်တွေ့မှာဆိုတဲ့အတွက်နေတိုးအဖွဲ့ဝင်ဥရောပတပ်တွေယူကရိန်းမှာချထားမှာကိုလက်မခံဘူးလို့ဖေဖော်ဝါရီလ20ရက်နေ့ကခရမလင်ပြောခွင့်ရကတုံ့ပြန်ထားပါတယ်။ယူကရိန်းကရရှိတဲ့စစ်ရေးငွေရေးကြေးရေးလူသားချင်းစာနာမှုနဲ့ဒုက္ခသည်တွေအတွက်အထောက်အပံ့အကူအညီတဝက်ကျော်အမေရိကန်ဒေါ်လာ145ဘီလီယံလောက်ကိုဥရောပသမဂ္ဂအနေနဲ့ထောက်ပံ့ထားတယ်လို့ပြောပါတယ်။ဥရောပလုံခြုံရေးဟာဦးစားပေးမဟုတ်တော့ဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောဆိုထားပြီးနေတိုးမာမိတ်အဖွဲ့ရရဲ့ကာကွယ်ရေးအသုံးစရိတ်ကိုတိုးဖို့အမေရိကန်ကတောင်းဆိုနေပါတယ
် Where that money is going to come from is ဒီငွေကဘယ်ကလာမလဲဆိုတာအဓိကမေးခွန်းဖြစ်ပါတယ်ဥရောပကော်မရှင်အနေနဲ့သူတို့သတ်မှတ်ထားတဲ့ဗန်နာရေးစည်းကမ်းတချို့အပေါ်မှာအ short ပေးမှုတချို့လုပ်ဖို့ရှိပုံရပါတယ်ဒါပေမဲ့လည်းဒါရီအားလုံးအတွက်အချိန်လိုအပ်ပြီးတော့အားလုံးအတွက်အင်မတန်မှခက်ခဲမှာပ
ါဥရောပအပေါ်အကျိုးတက်ရောက်မှုနဲ့ဆိုင်မဲ့ခက်ခဲတဲ့ဆုံးဖြတ်ချက်တွေလုပ်ရမှာပါလို့ဗြိတိန်ကာကွယ်ရေးဝန်ကြီးဂျွန်ဟီလီကပြောပါတယ်
The decisions that we make right now
အခုလာမယ့်သတင်းပတ်တွေအတွင်းကျွန်တော်တို့ချတဲ့ဆုံးဖြတ်ချက်တွေဟာယူကရိန်းပြည်ပခရဲ့အဖြစ်ပေါ်တက်ရောက်ယုံတင်မကကျွန်တော်တို့နောက်မျိုးဆက်ကဘာကြီးလုံခြုံရေးအပေါ်မှာလည်းတက်ရောက်မှာပါ
ဒီဆုံးဖြတ်ချက်တွေကိုဥရောပမပါဘဲတခြားသူတွေကလှုပ်သွားမှာကိုဥရောပခေါင်းဆောင်တွေအများစုကစိုးရိမ်နေကြပါတယ်ခင်ဗျာ
ကိုငိမ့်ချမ်းပါရှင်အခုတော့ကျမတို့ဒီမြန်မာနိုင်ငံရခိုင်ပြည်နယ်ဘက်မှာတိုက်ပွဲတွေဖြစ်နေတဲ့အခြေအနေကိုပြောပြမှာပါရခိုင်ပြည်နယ်မှာတရုတ်နိုင်ငံကစီမံကိန်းတွေအများဆုံးရှိနေတဲ့ကြောက်ဖြူမြို့နယ်မှာစစ်ကောင်စီနဲ့အာရခတပ်တော် AA အဖွဲ့ကြားပြီးခဲ့တဲ့သတင်းပတ်ကစပြီးတော့ဒီကနေ့အထိတိုက်ပွဲတွေပြင်းထန်နေပါတယ်။တိုက်ပွဲတွေအတွင်းမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံတွေထိခိုက်သေးကြတာ၊နေအိမ်တွေပျက်စီးတာတွေရှိနေတယ်လို့လည်းပြောဆိုကြပါတယ်။ဒီတိုက်ပွဲတွေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတာကိုမမသစင်အောင်ကပြောပြမှာပါရှင်
။ရခိုင်ပြည်နယ်တောင်ပိုင်းကမရေကျွန်းရင်းနဲ့စစ်ကံအပါအဝင်တရုတ်စီမံကိန်းတွေအများဆုံးရှိတဲ့ကြောက်ဖြူမြို့နယ်မှာစစ်ကောင်စီနဲ့အေအေဂျာနှစ်ဖက်တိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပါတယ်။ကြောက်ဖြူမြို့နယ်တစ်ပုတ်တောင်ကျေးရွာမှာရှိတဲ့စစ်ကောင်စီရဲ့ဒဏ္ဍာရီရေးတပ်စခန်းသားမှာတိုက်ပွဲတွေဖြစ်နေပြီးတော့မင်းညာအထိလက်နက်ကြီးတွေနဲ့အပြန်အလှန်ပစ်ခတ်တံတွေကြားနေရတဲ့အကြောင်းကြောက်ဖြူဒေသခံတူကပြောပါတယ်
။ဟုတ်ကဲ့ဗျာဒီကျွန်တော်တို့ကြောက်ဖြူမြို့နယ်ဘက်မှာတော့ဒီတစ်ပွဲဖြစ်တာတွေကတဲနေရလောက်ရှိပြီပေါ့နော်။ဖြစ်တာအသေးစိတ်ကတော့ဒီစစ်ကောင်စီတပ်တွေကနေပြီးဒီအခိုက်အတန့်တော့ရှိတဲ့တပ်စခန်းတွေနေရာတော့လာဝိုင်းတော့အခိုက်အတန့်နဲ့တပ်ပွဲဖြစ်တာဖြစ်ပါတယ်ပေါ့အခုတော့ဒီစစ်ကစခန်းကတပ်သားတွေတော့ပြန်ဆောက်တော့ပြီလို့တော့ကြည့်ရတယ်ဗျတပ်ပွဲတွေကအပြန်လန်လဲနေကြည့်ဒီပြင်နေတာတော့ကြည့်ရတယ
်စစ်ကောင်စီဘက်ကတော့တစ်ပုတ်တောင်ရေးတဲ့စခန်းနီးဝန်းကျင်မှာရှိတဲ့ချက်တိန်စစ်တော်စီမော်ရှောက်ရှောင်းဆိုင်ချုံကတပီစားတဲ့ကြေးရော်ရီအပါဝင်ကြေးရော်တော်များများကိုလေချောင်းကအပါဝင်လက်နေကြီးတွေနဲ့ပစ်ခတ်နေတယ်လို့လဲသူကပြောပါတယ
်ဂျယ်လီယန်နဲ့နေပြီးရင်ဒီတပွေဖြစ်ပေါ်မမရှိဘူးနဲ့လာကြည့်တဲ့အတွက်ကြောင့်ဒီအမျိုးသမီးတောင်းတူတိတ်ဆုံးတော့တယ်ပြီးရင်ဒီကျွေးတော်တွေလည်းတိတ်ဆုံးတော့တယ်လို့တော့သိရတယ်ဗျာချက်တိန်ရော်မှာဆိုရင်ဒီနေတွေတချို့လေမိလောင်တော့တယ်လို့တော့ကြားရတယ်ဗျာပြီးရင်တချို့အိမ်တွေလေမိမလောင်ပြီးပြစ်စီတာတွေလည်းရှိတယ်လို့တော့ဒီယောခန်တွေကပြောတာတော့ကြားရတယ်ဗျာ
လက်ရှိမှာတော့တိုက်ပွဲဖြစ်ပွားတဲ့နေရာတွေကအနီးတစ်ဝိုက်ဒေသခံတွေဟာဘေးလွတ်မဲ့နေရာတွေကိုထွက်ပြေးတင်းရှောင်နေရတဲ့အကြောင်းဒေသခံတွေကပြောဆိုပါတယ်စစ်ကောင်စီနဲ့အာရခတပ်တော်အေအေဂျာတိုက်ပွဲတွေဖြစ်တဲ့နေရာတွေဟာတရုတ်ရင်နဲ့စေကန်ရှိတဲ့မဒေဂျူနာနေရာတွေဖြစ်ပါတယ်လုံးလုံးစေကြောက်ဖြူမျိုးနယ်မှာလျှက်စစ်မီးတွေပြတ်တောက်နေသလိုဖုန်းနဲ့အင်တာနက်လိုင်းတွေကတော့ပြီးခဲ့တဲ့နှစ်ကလေးကအခုချိန်အထိပြတ်တောက်ဆဲဖြစ်ပါတယ်။တိုက်ပွဲဖြစ်ပွားနေတာနဲ့ပတ်သက်ပြီးအာရခတပ်တော် AA ဘက်ကတစုံတရာသတင်းထုတ်ပြန်တာမတွေ့ရသေးသလိုစစ်ကောင်စီဘက်ကလည်းသတင်းတစုံတရာထုတ်ပြန်တာမရှိသေးပါဘူး။ဒါပြင်ခိုင်မြောက်ပိုင်းကစစ်တွေမျိုးနယ်မှာလည်းစစ်ကောင်စီနဲ့အရခတပ်တော် AA ဂျာလက်နေကြီးတွေနဲ့အပြန်လန်ပစ်ခတ်တံတွေနေတိုင်းကြားနေရတယ်လို့စစ်တွေမျိုးပေါ်မှာရှိနေတဲ့ဒေသခံတွေကပြောပါတယ်စစ်တွေမျိုးအပြင်ဘက်မှာရှိတဲ့ကြေးရွာတွေမှာပစ်ခတ်နေတာဟာ ဖြစ်နေကြဖြစ်ပြီးတော့စစ်တွေမြို့ပေါ်မှာတော့လူသွားလူလာတွေပုံမှန်တိုင်းရှိတယ်လို့စစ်တွေရန်ကုန်လေကြောင်းလိုင်းကလည်းပုံမှန်ပြီးဆွဲနေစေဖြစ်တယ်လို့မြို့ကန်တွေကပြောပါတယ်။ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်တွေနဲ့ AA တပ်တွေ2023ခုနှစ်နိုဝင်ဘာအကုန်ပိုင်းလောက်ကစပြီးတော့တိုက်ပွဲတွေတကြောပြန်ဖြစ်နေတာပါ။လက်ရှိအချိန်ထိရခိုင်ပြည်နယ်ကမြို့နယ်14ခုနဲ့ချင်းပြည်နယ်ပလဲဝါမြို့နယ်တွေကို AA ဘက်ကသိမ်းပိုက်ထားပါတယ်။ကြောက်ဖြူမန်အောင်နဲ့စစ်တွေမြို့နယ်တွေကိုတော့စစ်ကောင်စီကဆက်ပြီးတော့ထိန်းချုပ်ထားဆဲဖြစ်ပြီးအခုရပိုင်းကစပြီးတော့စစ်တွေမြို့နယ်နဲ့ကြောက်ဖြူမြို့နယ်တွေကိုအရိခတ်တပ်တော် AA ကထိုးစစ်ဆင်တိုက်ခိုက်နေပါတယ်ရှင်။
မမသည်အောင်ပြောပြသွားတာပါအခုတော့ကျမတို့ဒီ ARI တိုင်းဘက်ကအခြေအနေတွေကိုလည်းပြောပြအောင်ပါပါရှင်အရွယ်ရောက်သူတွေစစ်မှုထမ်းဖို့စစ်ကောင်စီကစင့်ခေါ်နေရမှာပြည်ပကိုရောက်နေသူတွေကိုပါပြန်ပြီးခေါ်ဖို့ဖိအားပေးနေတယ်လို့မိသားစုဝင်တွေက VOA ကိုပြောပါတယ်စစ်မှုမထမ်းမနေရအမိန့်ကြောင့်လူငယ်တော်တော်များများပြည်ပကိုထွက်ခွာသွားကြတာကြောင့်ကြံခဲ့တဲ့မိသားစုတွေကိုဖိအားပေးတာငွေညစ်တာတွေရှိနေတယ်လို့လည်းကိုယ်တိုင်ကြုံရတဲ့ ARI တိုင်းကမိသားစုဝင်တွေကVOA ကိုပြောပါတယ်ရန်ကုန်ကပြပို့ထားတဲ့သတင်းကိုတော့ကိုစီသူကပြောပြမှာပါရှင
် AR တိုင်းပသိမ်ခရိုင်နဲ့ဟင်္ဒရခရိုင်တွေမှာအသက်16နှစ်ပြည့်ပြီးလူငယ်တွေကိုစစ်မှုထမ်းဖို့အတွက်စစ်ကောင်စီအာဏာပိုင်တွေဖိအားပေးတိုက်တွန်းနေတဲ့အချိန်ထဲမှာပဲတကယ်လို့နေမှာမရှိဘူးဆိုရင်မိသားစုတိုင်းလာစဉ်ကြက်တသိန်းပေးရမယ်ဆိုပြီးတော့ဖိအားပေးတောင်းဆိုနေတဲ့အကြောင်းဒေသခံတွေကပြောပါတယ်ပြည်ပကိုတရားမဝင်အလို့သွားလို့တာဆိုရင်လည်းအ мян ဆုံးပြန်ခေါ်ပေးဖို့ပြောနေတဲ့အကြောင်းဒနုပြူမြို့နယ်ကဒေသခံတူက VOA ကိုပြောပါတယ်
အဲ့စစ်တပ်တဲ့ဝင်လို့ဆိုရင်စစ်ချင်းတဲ့အကောင်အချက်ပေါ့နော်လူမရှိဘူးဆိုလို့ရှိရင်လည်းဒီဘက်ကတယောက်ကိုတသိန်းနဲ့ကြီးရတယ်တယောက်ကိုတသိန်းပေါ့နော်အဲကိလူပြန်လာရင်အဲ့နလစာလည်းပေးထားတာပေးထားတာအကုန်ပြန်ပေးမယ်လူလာလာခဲ့အဲ့လိုမျိုးဆိုင်းကိုလည်းသူအောင်လန့်သွားတော့ကိုယ်ပဲရောက်တော့လည်းတရားမဝင်ဘူးဖမ်းဆီးနေတော့သူတို့ပြန်လာမှသိဘူးဘုံမှာတော့ခုတ်ကြည့်ပြီးနေပေါ့နော်လာစားလည်းဘယ်လိုခါလဲမရဘူးကြီးနေနေမှာအခုဒီကိုပြန်လာဖို့လည်းပြန်မလာရဘူးခင်ဗျခုမှမိသွားရင်လည်းအခါနဲ့တန်းပေါ်မှာပုံလေးကိုပြည့်မလားဘက်ကိုကျွဲလိုက်ရင်လည်းအဲ့ဒါမျိုးစိတ်ညစ်ညစ်ရ
တယ်။ဒီတိုင်းမှာစိုက်ပျိုးရေးကရင်ကားလောက်မဖြစ်ထွန်းသလိုအလောက်ကန်ခွန်လန်းကလည်းမရှိတော့တဲ့အတွက်လူငယ်တော်တော်များများပြပထွက်ပြီးတော့အလုပ်လုပ်နေကြပါတယ်။ဒီကြားထဲစစ်မှုမထမ်းမနေရဥရေကြောင့်ပြပထွက်ရုံကလွဲလို့ရွေးချယ်စရာမရှိတဲ့အကြောင်းဖြာပုံခရိုင်ကလည်းသမားတူက VOA ကိုပြောပါတယ
်။ဒီနေ့ကိုတော့ပြပထွက်လို့ရပြီပါတော့ဆက်ကြရတယ်ညာလို့ကျွန်တော်တို့ချမ်းသက်သက်သွားတဲ့လူငယ်တွေကတော့ဟိုမှာအဆင်ပြေတယ်ကွာမပြေတဲ့တံတည်းကြားရကြတယ်သူကတော့ဒီမှာအံကြပါမလားတော့ဘူဒီကစိတ်မူလာနေပါနဲ့ဆိုတော့ကိုတော့မလာပြီးသေးတာပေါ့သူကတော့ဒီကကျွန်တော်တို့တန်တာသွားတဲ့ကလေးကတော့သူကဟိုအောင်လိုင်းကိုကျတဲ့ဒီရမနဲ့သွားတာတော့ပြည်ကြားတယ်ဒီမှာလ
ေ ARD တိုင်းနဲ့ရခိုင်ထိဆက်နေတဲ့ခြေရော်တွေမှာပြီးခဲ့တဲ့ဇန်နဝါရီလတုန်းကစစ်ကောင်စီနဲ့အာရခတ်တပ်တော် A တို့နှစ်ဖက်အပြန်အလှန်ပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်နှစ်ဖက်စလုံးကတပ်သားစုဆောင်တာတွေလုပ်နေတယ်ဆိုပြီးဒေသခံသတင်းချို့ကရေးခဲ့ပါတယ် A ဘက်ကတုံ့ပြန်ပြောဆိုတာတော့မရှိခဲ့ပါဘူးစစ်ကောင်စီကတော့ဇန်နဝါရီလ23ရက်နေ့မှာပြည်သူ့စစ်မှုထမ်းနေဥပဒေကိုပြဋ္ဌာန်းခဲ့ပြီးတော့အဲ့ဒီဥပဒေတိုင်းဆိုရင်စစ်မှုထမ်းဖို့အဖွဲ့ရဲ့ခွင့်ပြုချက်မရှိပဲပြပထွက်ခွင့်ရမှာမဟုတ်ပါဘူးစစ်ကောင်စီနေနဲ့ပြပထွက်သွားတဲ့လူငယ်တွေရဲ့မိသားစုတွေကိုချင်းချောက်တာငွေတောင်းတာတွေလုပ်နေတဲ့အချိန်ထဲမှာပဲကြံခဲ့တဲ့လူငယ်တွေကိုလည်းစစ်သားစုဆောင်တာတွေနှီးမျိုးစုံနဲ့လှုပ်ဆောင်နေတုံးပဲလို့ ARD တိုင်းဒေသခံတွေကပြောဆိုပါတယ်ခင်ဗျာ
ကိုစီသူပြောပြသွားတာပါအခုတော့ပဲခူးတိုင်းပြည်ပမှာဒီနိုင်ငံရေးအချင်းသားတွေအနှိမ့်ဆက်ခံရတဲ့တည်င်းပေးပို့ချက်ကိုပြောပြမှာပါရှင်။ပဲခူးတိုင်းပြည်အချင်းထောင်မှာထောင်အာဏာပိုင်တွေကရိုက်နှက်တဲ့အတွက်နိုင်ငံရေးအချင်းသားတချို့ထိခိုက်ဒဏ်ရာရခဲ့ကြောင်းထောင်တွင်းအခြေအနေတွေကိုစောင့်ကြည့်အကဲခတ်နေတဲ့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအချင်းသားများကွန်ရက်ကနေပြီးတော့ VOE ကိုပြောပြပါရယ်။အာဏာပိုင်တွေကတော့ဖေဖော်ဝါရီလ23ရက်နေ့မနေ့အစောပိုင်းကဖြစ်စင်မှာထိုးကျက်ရိုက်နှက်တာပြစ်ခတ်တာမရှိဘဲထောင်ဝင်တန်းတွေကထိမ့်သိမ့်လိုက်တယ်လို့တော့တုံ့ပြန်ထားပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုတော့မခင်လေးကပြောပြမှာပါရှင
်။ဒီအချင်းတော်ကစာရိတ်သာတာဝန်ခံဖို့ကောင်းဖြစ်သူရာဇွတ်အချင်းသားလင်းထိန်ဆိုတဲ့သူကအကြောင်းပြချက်မရှိဘဲနိုင်ငံရေးအချင်းသားတို့ကိုလက်သီးနဲ့ထိုးခဲ့ရာကနေဖေဖော်ဝါရီလ23ရက်နေ့တနင်္ဂနွေနေ့ကပြဿနာစတင်ခဲ့တာလို့နိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကပြောပါတယ်။အနိုင်ကျင့်ရိုက်နှက်မှုအပေါ်တရားမျှတမှုရဖို့အရေးယူဖို့ထောင်တာဝန်ရှိသူတွေကိုတိုင်ကြားခဲ့တာမှာတခြားရာဇဝတ်အကျဉ်းသားတွေကပါနိုင်ငံရေးအကျဉ်းသားတွေကိုထပ်မံရိုက်နှက်တာတွေလုပ်ခဲ့တဲ့အကြောင်းမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ရဲ့တာဝန်ခံဖြစ်သူဦးတိုက်ထွန်းဦးကပြောပါတယ်။
ဒါဒီကိစ္စကိုဖြေရှင်းပေးဖို့နဲ့အရေးယူပေးဖို့တင်ပြတဲ့အချိန်မှာကျွန်တော်တို့အခြားရာဇဝတ်ကျင်းသားတွေကဝစ်စပေးတုံးနဲ့ကျွန်တော်တစ်တာတုံးအပါဝင်ဒုတိယကန်ဆောင်ပြီးမှဝင်ရောက်ရိုက်နှက်ကြတဲ့အခါမှာအင်ဂျင်နာဒီ၄ဦးပေါ့နော်ထိုးခံရလို့ဆိုတော့၅ဦးပေါ့ ထိခိုက်ဒဏ်ရာရခဲ့ရရှိတယ်။သူကဥကောင်းပေါက်ပြဲဒဏ်ရာတွေပုံရှားဒဏ်ရာတွေညုံမဲဒဏ်ရာတွေလည်းရခဲ့ကြတာရှိတယ်ခင်ဗျ။အဲ့တော့အကိစားဖြစ်တဲ့အချိန်မှာပဲဒီကျွန်တော်တို့အဲကြားသိရတာကတော့မျော်စင်ကနေတော့ဘိုးဘောထောင်ပြီးတော့တနက်နေ့ချက်ဖောက်တဲ့ကိစ္စရှိခဲ့တယ်။အဲ့လိုဖောက်လိုက်ပြီးမှဒီလူဖြိုခွင်းခိုင်းနေပေါ့နော်။အဲ့တော့နေ့ကင်ပိုင်းလောက်မှာတော့ကျွလုံနေသူတွေပေါ့အဲ့ဒီဖိုးကောင်းပေါ့နော်ခုနပြောစားတော့ရေးတာဝန်ခံအကျဉ်းသားရရှိပါဘူး။နောက်ထပ်အကျဉ်းသားတူဦးကိုဝင်ရိုက်တဲ့အကျဉ်းသားတူဦးကိုနှစ်ဦးပေါ့နော်အနည်းဆုံးကိုတော့အဲတိုက်ပိတ်ပြစ်ဒဏ်တွေပေးလိုက်တယ်လို့သိရတယ်ဗျ။ထိရတဲ့အရာရလူတွေကိုလည်းစေဝါကူတောင်းမှုပေးတယ်လို့တော့သိရပါတယ်ခင်ဗျ။
ရိုင်းနှက်ခံခဲ့ရတဲ့နိုင်ငံအကျဉ်းသားတွေမှာဖူးယောင်ပေါက်ပြဲထိခိုက်ဒဏ်ရာတွေတော်တော်များများရခဲ့တယ်လို့ပြောပါတယ်။အကျဉ်းတော်တွေထဲမှာလူအခွင့်အရေးချိုးဖောက်ခံနေရတာနိုင်ငံတွေအဖိနှိတ်ခံနေရတာတွေရှိပေမဲ့အဲ့ဒီအပေါ်မှာထိရောက်တဲ့အရေးယူမှုတွေမရှိဘဲအခြေအနေတွေကပိုဆိုးလာတဲ့အကြောင်းဦးတိုက်ထွန်းကထောက်ပြပါတယ်။အကျဉ်းတော်တွေမှာနိုင်ငံအကျဉ်းသားတွေဖိနှိတ်တာမှာအရင်ကလိုထောင်အာဏာပိုင်တွေကရန်ရှာပြီးတော့ကိုရိုင်းရိုက်နှက်တာမျိုးတွေထက်အခုနောက်ပိုင်းမှာရာဇွတ်အကျဉ်းသားတွေကိုလက်ကင်ဒုတ်တဖွဲအတုံးချပြီးကိုစားရိုက်နှက်ခိုင်းတာနောက်ပြီးရိုက်နှက်မှုတွေရှိလာရင်လည်းအချိန်မီမတားဆီးတာစတဲ့နိုင်ငံရေးအကျဉ်းသားတွေအပေါ်လူအခွင့်အရေးချိုးဖောက်တာတွေရှိလာတယ်လို့ဦးတိုက်ထွန်းကပြောပါတယ်လူအခွင့်အရေးချိုးဖောက်မှုကျူးလွန်သူတွေကိုတရားမျှတမှုပေါ်ဆောင်နိုင်တဲ့အချိန်ရောက်တဲ့အခါပြစ်ဒဏ်ပေးနိုင်အောင်လုပ်သွားမယ်လို့ဦးတိုက်ထွန်းကဆက်ပြောပါတယ်
ဒီအရာတွေမိခဲ့ရတော့အချင်းထောင်နေဟာကျွန်တော်တို့နိုင်ငံချင်းသားတွေကိုဖိနှိပ်ဖို့အတွက်ကိုမှဆင်းတကြပြင်ဆင်ထားတဲ့ဖိနှိပ်ရန်နေရာဖြစ်လာတယ်။အရင်တော့ထောင်အာဏာပိုင်ရေကိုယ်တိုင်ကလူခွင့်ချိုးဖောက်မှုတွေကိုပေါ်ပေါ်တင်တင်ကျူးလွန်လာပြီးနောက်ပိုင်းမှာတော့လူခွင့်ချိုးဖောက်မှုကိုအပြင်းပမထွက်ဖို့အတွက်ဆင်းတကြကျူးလွန်လာတာတွေတွေ့ရတယ်။အချင်းသားချင်းချင်းမဲ့ပြန်ပြီးမှ site နဲ့ခိုင်းတာမျိုးတွေလုတ်လာတယ်ပေါ့။အဲ့တော့ကျွန်တော်ချင်းထောင်နေမှာထောင်အာဏာပိုင်တွေကနေအခုလိုမျိုးပေါ့နော်ဒီထိုင်ရိုက်တော်လည်းကောင်တော်ဝိုင်းရိုက်တော်လည်းကောင်အပီအားမြောက်ပြူတာထောက်ခံတာလှုပ်ခိုင်းတာစေခိုင်းတာစတဲ့ပြည့်လှုပ်ဆောင်နေတဲ့ကိစ္စရဲ့ဒီဟာကျွန်တော်တို့အခုပြောင်းကာလမှာတရားမျှတမှုပြန်လဲပေါ်ဆောင်တဲ့အချိန်မှာတရားဝတ်ပြန်ပေါ်လာမှာဖြစ်တဲ့အတွက်ထောင်ထဲမှာဖြစ်ပေါ်နေတဲ့ဒီလူခွင့်ချုပ်ပေါက်မှုတွေကိုအများဆုံးရပ်တန့်ဖို့နဲ့ထောင်ထဲမှာရှိတဲ့နိုင်ငံချင်းသားတွေကိုအသက်နိုင်ဆုံးကောင်းမွန်စွာပြုဆောင်ရှောက်ဖို့ကျွန်တော်တို့ပြောချင်ပါတယ
်ပြည်အချင်းတော်ကိုဆက်သွယ်ရမှာလဲတာဝန်ခံမရှိဘူးဆိုပြီးပြန်ဖြေဖို့ညှင်းဆန်ပါတယ်စစ်ကောင်စီပြည်ထရေးဝန်ကြီးဌာနကတော့ဒီအကျဉ်းတော်မှာတားမြစ်ထားတဲ့နေရာကို905အကျဉ်းသားခေါ်နိုင်ငံရေးမှုနဲ့ထောင်ချခံထားရတဲ့ကျဉ်းသားတွေရောက်လာတဲ့အတွက်တာဝန်ရှိအကျဉ်းသားကတားဆီးတဲ့အချိန်စကားများကြတာဖြစ်တယ်လို့ပြန်လည်ဖြေရှင်းခဲ့ပါတယ်။တွန်လာဆွဲလာဖြစ်ခဲ့ပေမဲ့ဝန်ထမ်းတွေကထိမ့်သိမ့်လိုက်ပြီးထိုးကျိတ်ရိုက်နှက်တာပြစ်ခတ်တာမရှိတဲ့အကြောင်းအမိန့်မနာခံအချင်းများတဲ့အတွက်ထောင်တွင်းဥပဒေနဲ့အညီပြစ်ဒဏ်ပေးမယ်ဆိုပြီးသတင်းထုတ်ပြန်ထားပါတယ်။နိုင်ငံအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့ဖေဖော်ဝါရီလ22ရက်နေ့စာရင်းတွေအရအာဏာသိမ်းကာလအတွင်းနိုင်ငံတွင်းကဆက်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ပြည်သူ3000နီးပါးဖမ်းဆီးခံထားရတယ်လို့ဖော်ပြထားပါတယ်စစ်ကောင်စီကတော့ဒီစာရင်းတွေဟာချဲ့ကားတဲ့စာရင်းတွေသာဖြစ်တယ်လို့တုံ့ပြန်ထားပါတယ်ရှင
်မက်ခင်လေးပြောပြသွားတာပါတနင်္လာနေ့ညချမ်း VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့နားဆင်ကြည့်ရှုရမှာပါရှင်
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်ကျွန်တော်တို့အစီအစဉ်တွေကိုတိုက်ရိုက်ကြည့်ရှုနှာစင်ကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်အခုတော့ဆက်ပြီးတင်ဆက်မဲ့ဖတ်စင်ကဏ္ဍတွေတဲမှာဆက်သွယ်မေးမြန်းခန်းစီးပွားရေးကဏ္ဍလူမှုရှုခင်းစတာတွေကိုကျွန်တော်တို့ထုတ်လွှင့်ပါပါအခုတော့ပထမဦးဆုံးတင်ဆက်မဲ့ဆက်သွယ်မေးမြန်းခန်းမှာတော့အမေရိကန်ပြည်ထောင်စုမှာမြို့နယ်အခြေခံပညာကျောင်းဘုတ်အဖွဲ့ဝင်ဖြစ်ရွေးကောက်တင်မြောက်ခံရပေမဲ့မြန်မာနိုင်ငံကရွှေပြောင်းအခြေချနေထိုင်သူတအူးအနေနဲ့ငွေချေးအဆက်အသွယ်စတဲ့အခက်အခဲတွေအများကြီးရှိခဲ့တယ်လို့အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်မြို့တော် Indianapolis က Perry Township မြို့နယ်ရဲ့အခြေခံပညာရေးဘုတ်အဖွဲ့ဝင်ဖြစ်2022ခုနှစ်ကရွေးကောက်တင်မြောက်ခံထားရတဲ့ဒေါက်တာ Harriman က VOA ကိုပြောပါတယ်။သူဟာဒီမြန်မာနိုင်ငံကရွှေပြောင်းနေထိုင်သူတွေထဲမှာရှာရှာပါပါရွေးကောက်တင်မြောက်ခံရသူလည်းဖြစ်ပါတယ်။ဒေါက်တာ Harriman ကိုကိုစော်ဝင်းလိုင်ကတွေ့ဆုံမေးမြန်းထားပါတယ်ရှင
်။ဟုတ်ကဲ့ကြည့်တင်တဲ့ခေါ်ပြီးလို့ကဲ။အိန္ဒိယနဲ့ကျွန်တော်မြန်မာပြလာတဲ့လူတွေတောင်းတောင်းကြဆောင်ရှင်လူတွေ။အဲ့တော့ကျွန်တော်ကျောင်းသူကျောင်းသားလေးတွေကျွန်တော်ကျောင်းထဲမှာအမေပါတော့တာပေါ့။အဲ့ဒါကြောင့်ကျွန်တော်လည်းအမေရိကန်ပြည်မှာရလာတာပြင်ခဲ့တင်တော့မှန်ပါအဲ့ဒါကြောင့် public administration ဆိုတင်ပေးတယ်အဲ့ဒါကြောင့်ကျွန်တော်ဒီမှာရလာတဲ့စီတန်စီလေးရပြီရှင်ကျွန်တော်တို့ဒီအဲ့ဒဲလူမနီရောဘယ်နဲ့ကျွန်တော်စီတန်စီဆိုဘယ်ဟက်တက်ရက်စပွန်ဆီဘီလီတီဒီကျွန်တော်လူရတဲ့ဒီအမေရိကန်တီလတာအကောင်းဆုံးပင်ရေးရနိုင်အောင်ပေါ့နော်အဲ့ဒါကြောင့်ကျွန်တော်လည်းစိတ်ဝင်စားတော့နောက်ကမ္ဘာဒီအနေနဲ့လည်းဒီဒီကပွဲမှာကျွန်တော်ဝင်တင်တယ်နိုင်ငံရေးမှာလည်းပါတင်တယ်တောင်းလည်းယူတင်တယ်အဲ့တော့ဒီမှာလည်းတောင်းယူတင်နေစီယူဆာယူဆာနေတယ်ကျွန်တော်ဖိနေပ
ါဟုတ်ကဲ့မြန်မာအတိုင်းဝန်ကြားထဲမှာလည်းပြောကြတာရှိတယ်လေတဘောအခုသသောပုထွန်းကပြောသလိုအင်ဒီယားနာပိုလီမှာဆိုရင်တမျိုးထဲမှာပမာတွေက3-4000ရှိတယ်ပေါ့နော်ပမာပြည်သားတွေနောက် four way မှာဆိုလည်းအလားတူပဲအများကြီးရှိတယ်ပေါ့နော
်
အဲ့တော့ဟိုကိုလူမျိုးတွေအများကြီးရှိတော့မဲတွေအများကြီးရနိုင်တဲ့အတွက်ဒါဝင်ပြန်တင်နေဆိုပြီးတော့တချို့စဉ်းစားကြတာရှိတယ်ပုထွန်းမလိုမျိုးလက်တွေ့ account ထဲပေါ်ခဲ့တာမရှိကြဘူးပေါ့နော
်
ဆိုတော့ဒီရွက်ောက်ပွဲကနေပြီးတော့အနိုင်ရပြီးတဲ့အခါမှာဒီပညာရေးနဲ့နေမယ်ရတ်တော့မလားဟိုတခြားဒီကနေဆက်ပြီးတော့ပေါ့နော်အတွေ့အကြုံရလာတဲ့ပုံမူတည်ပြီးတော့တခြားနေရာတွေမှာဝင်ရွေးခံမှုရှိနိုင်မလားအနာဂတ်မှာပေါ့
ဟလာရှိပါတယ်ကျွန်တော်တို့စိတ်ကမှဆင်ရွေးရွေးတော့ပွဲမှာဝင်ချင်တော့ဟလာရှိခွင့်ရရှိပါတယ်အခုကျွန်တော်တို့လိုမြန်မာရဲ့ရှိပြီမယ်ကျွန်တော်အင်ဒီယနာပိုလစ်မှာဒီမက်ထရိုစီးတီအဲ့ဒါအားလုံးကကျွန်တော်တတနေပါလို့ရှိတာပေါ့နော်အဲ့ဒါမှာ2000-3000ဆိုတဲ့ချက်တွေမှာဘော့ချီတဲ့လူကနည်းနည်းပဲရှိတယ်ထောင်နဲ့ချီပြီး2000-3000လောက်လည်းရှိမှာကျွန်တော်မြန်မာပြည်သူတွေကိုအဲ့ဒါဆို next မှာကျွန်တော် City Council to State level listed lady my MP ပေါ့နော်ကျွန်တော် Senate Congress Senate Pine level မှာကျွန်တော် City Mayor ကျွန်တော်လည်းဘောင်ကလရှိပါတယ်။ဒါအားလည်းရှိပါတယ်။ကျွန်တော်တို့ဒီမှာတော့ဒီအမေရိကမှာပဲဖြစ်လို့ဆို diversity ပေါ့နော်။လူမျိုးပေါင်းစုံဝင်လာတဲ့ရှိတော့ဒီဒီအမေရိကန they it becomes a very diverse community ။အဲဒါကြောင့်နိုင်ငံအလုံးလူမျိုးရေးခွဲခြားမှုလည်းတပြေးပြေးတပြေးပြေးနဲ့ရောက်လာတာပေါ့။အဲဒါကြောင့်ကျွန်တော်တို့ဝင်ချင်တဲ့ဆိုရင်အခုဒီတော့အချက်စီတော့မရှိသေးဘူး။ဝင်ချင်တဲ့ဆိုရင်ဝင်ခွင့်ရပါတယ်။နောက်ပြီးတော့အလားအလာလည်းရှိပါတယ်။အဲ့ကျွန်တော်ရဲ့အကြီးချင်းပေါ်မှာမပြေတာပါနော
်ဟုတ်ကဲ့ဆိုတော့အမေရိကန်ပညာရေးစနစ်မှာတခုထူးခြားတာပါနော်သူကဟိုမြန်မာပြည်မှာလို့ပညာရေးစနစ်ကိုတနိုင်ငံလုံးတပုံစံနဲ့သူက uniform
ဟုတ်တယ
်တနည်းတဲ့အကြောင်းလုံးစာတမျိုးတည်းကိုထုတ်ပေးတာမဟုတ်ဖ ೇನೆ သူကဒီကိုပြည်နယ်အလိုက်ကိုပြည်နယ်ထဲမှာတောင်ကိုခရိုင်နဲ့ကို
ဟုတ်တယ
်ကိုပြည်နယ်တခုထဲမှာတောင်ကိုခရိုင်နဲ့ဟိုဘက်ကခရိုင်နဲ့မတူတဲ့ပညာရေးစနစ်ကိုခရိုင်အတွက်ကောင်းမဲ့ထင်တဲ့ပညာရေးစနစ်ကိုဟိုမိဘတွေကပါဝင်ပြီးတော့မှဒီဟိုပေါ်ပညာရေးဘုတ်အဖွဲ့နဲ့ပူးပေါင်းပြီးတော့ဝိုင်းစဉ်းစားပြီးပုံဖော်ကြတယ်ပြောတယ်အဲ့ဒါလေးအဲ့ဒီသူတို့နှစ်ခုရဲ့ဆက်ဟိုပေါ်တော့ဒီသွားပုံလာပုံလေးအောင်ဘယ်လိုများခွာခြားမှုရှိနိုင်လဲကျွန်တော်နည်းနည်းလေးထပ်ရှင်းပြလိုက်ရမှာ
ဟေ့ကျွန်တော်တို့ဒီမြန်မာကပေဘာမှပြမှာတော့ကျွန်တော်ဘဟုကနေခြံချတာနော်ခြံချတော့ဘဟုကမကောင်းဆက်ကုန်လို့မကောင်းပြတယ်ကျွန်တော်ကဒီမှာတော့အာကျတို့ sprint တဲ့မိမိအပင်ငယ်ရေးမှုအရောမှာကျတို့အဖြေမီတွေကကျုပ်ကန်ထားတာပေါ့သူကအဖြေမီကဒီမိဘမောမိဘတွေကဒီကျုပ်ကန်ထားတာလေမိဘတွေက vote ပြီးလို့ school အုပ်ချုပ်တဲ့လူကြီး school governing body ဖြစ်တယ်ပေါ့ vote ပြီးလို့ကျွန်တော် elected ဖြစ်ချက်ဖြစ်သွားတယ်အဲ့တော့ကျွန်တော်မိဘရဲ့အလိုအတိုင်းအကောင်းဆုံးတာသမီတွေအတွက်ဘယ်သူမှအပင်ငယ်ရေးအတွက်စိတ်ဝင်စားတဲ့လူအပင်မိဘတွေစိတ်ဝင်စားတဲ့လူမရှိ investment တူတန်ပြည်မရှိအဲ့တော့ elected official နဲ့ general ကမိဘနဲ့အတူလေးတွေ့ပြီးမှဒီ council ပြင်ရကိုရအောင် general district general ခရင်ကျဲကို general ဒီ curriculum design နဲ့ပြင်ရကြီးတဲ့ policy တွေ general လုပ်ပြရပမာပြင်မှာမဟုတ်ဘူးချင်းပြင်မှာပဲကချင်းပြင်မှာမိပြင်မှာပဲသူတို့တတိယသူတို့ private school မှာသူတို့ထားတာလေဒီက private school လို့ပေါ့ဒီမိဘတွေရဒီပြင်ရကြီးအကြောင်းကိုသူတို့ခိုင်ထားတယ်ဒီ sprint ပြင်မင်းနဲ့ပြင်ရကြီးမှာအကြောင်းကိုခိုင်ထားတယ်မဟုတ်မိဘတွေခိုင်တဲ့အကူသူကအကောင်းဆုံးကိုသူကတာတမီတက်တူပြန်ရေး policy curriculum တွေတို့ပြီ
ဟုတ်ကဲ့ဆိုတော့ဒါဟိုဘယ်လိုပြောမလဲဟိုတစ်ချိန်မှာဟိုကိုမြန်မာပြည်အတွက်လဲဒါကိုပုဆွေမှာအခုတည်ထားတဲ့ဟာတွေကဟိုအတိုင်းကြတခုဒီပြန်ပြီးတော့မြန်မာပြည်ပြည်ပြောင်းလဲမှုတွေလုပ်တဲ့အခါဟိုပညာရေးစနစ်တွေပုံဖော်တဲ့အခါမှာတိုင်းကြတခုဒီအထောက်အကူပြုလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်နေပေါ့နော်ဘာလို့ဆိုတာတမူရှိတဲ့အတွေ့အကြုံကြီးရနေတာဟုတ်ဆိုတော့အဲ့လိုပြောရတဲ့အကြောင်းအရာလည်းပါလဲဆိုတော့ကုဖိမဟာဆိုလို့ရှိရင်အမေရိကကိုရောက်လာတယ်ဒုက္ခသည်ဖြစ်နေအိန္ဒိယမှာနေပေါင်းများစွာနေပြီးတော့မှဒီအမေရိကမှာ
လာပြီးပညာသင်ခွင့်ရတဲ့အတွက်အခုလိုမျိုးအခြေအနေတစ်ဖြည်းဖြည်းနဲ့ပြောင်းလဲတိုးတက်လာခဲ့တယ်ပေါ့နော်ဆိုတော့ကိုဖြတ်တန်းခဲ့ရတဲ့ဘဝအတွေ့အကြုံလေးကဘလို့ဟိုနည်းနည်းလေးညဝူတွေ့ရမလားရသလောက်ပေါ့နော
်အေးရတယ်ကျွန်တော်ကဒီချင်းကြောင်ဖလာမီယိုတဲ့ရွာတိတိလေးရမ်းမွေးပါတဲ့ချီချင်းလားကျွန်တော်ရွာမှာကြောင်းတော့မရှိဘူးတရက်ကို6မိုင်အတက်အရှင်ကျွန်တော်နေငယ်ကတော့ကြောင်းတက်ခဲ့တယ်အဲ့လိုနဲ့ချစ်ချော်တယ်အိန္ဒိယမှာ refugee နဲ့ trap ပြီးပါလေရှစ်ဆက်ချင်းရေကင်းတယ်ပါမန္တလေးတက်တူချစ်ကျွန်တော်တက်ခဲ့တယ်ဒါပေမဲ့ဒီဖက်အမေရိကန်ရလာတော့ကျွန်တော်အလုပ်လုပ်ရင်းနဲ့ကျွန်တော်ဆက်ကြောင်းဆက်တည်လို့ရတယ်ကျွန်တော်တို့ကအခွင့်အရေးရှိတာပေါ့နော်အဲ့ဒါကြောင့်ဘုံမှာပြီမှာလဲကျွန်တော်တို့ဒီနိုင်ငံကြီးပြောင်းလဲရှိလာလို့ရှိရင်ဒီကျွန်တော်အခွင့်အရေးကိုလူတိုင်းကပြင်ရရှိဖို့အခွင့်အရေးကိုရနိုင်အောင်ကျွန်တော်တို့ဖန်တီးဖို့လုပ်တယ်နောက်ပြီးတော့ diversity ဆိုတော့ကျွန်တော်တို့ဒီねえバーマーシモジダイバーメイビーウィーキャンセイでミャンマーピーマーロロミーパウンソンにたんでねたんでにやそうシャンディーマーレトゥルトゥタインダトゥリエタインダインチモリサガリトゥリションにトゥルティンクンクシやめでギャカンピーマーレタチンピーマーレチンピーマーレナウルダンガシボイアシエスンガベベトゥマシュサティンチンデルダンとサティンナヨကျွန်တော်တို့မြန်မာပြည်မှာပါတီကိုလို့အမေရိကန်မှာအဲ့ဒါသူတို့အခွင့်အရေးပေးလို့ကျွန်တော်လည်းကြောင်းတက်နေတာပဲဒီမှာ scholarship နဲ့လာတာနှစ်နည်းပဲသူက scholarship ပေးရဒီထက်ကျွန်တော်10နှစ်တုန်းကကျွန်တော်တောင်းနေတာအလုပ်လုပ်ရင်းနဲ့ကျွန်တော်တက်တယ်အဲဒါကြောင့်ကျွန်တော်မြန်မာပြည်မှာလည်းရှိဖို့လိုတာကတော့ဒီနေရာတကာတိုင်းမှာကြောင်းတက်ခြင်းနဲ့လူတိုင်းကိုပြင်ရရှိဖို့လိုရအောင်ကျွန်တော်တို့ assistance
ဆိုတော့ကြောင်းတက်ခြင်းနဲ့လူငယ်တွေဟိုကိုဆန္ဒရှိတယ်ဆိုရင်ပေါ့နော
်ဟုတ်တယ
်ဒီဟိုပဲချလာ BSc ပါ냐ဘွဲ့အပြင်ဘွဲ့လွန်တိရမတ်စတာ MSc နောက်ဆုံး PhD ပေါ့နော
်
အခုဒီမှာဆိုလည်း PhD ဒေါက်တာဘွဲ့ရတဲ့ဒီတက်ခဲ့တာဆိုတော့ကိုသာဆန္ဒရှိရင်ပတ်စံချီလို့ပဲဖြစ်ဖြစ် scholarship တွေလျှောက်ပြီးတော့ပဲဖြစ်ဖြစ်ပေါ့နော်ဟိုဆက်ပြီးတော့တက်ခွင့်ရှိတဲ့အခွင့်အရေးတွေရှိစေချင်တယ်ဆိုတဲ့ဟာမျိုးပြောတာပေါ့ဟုတ်
တယ်โอเค
နောက်တစ်ခုကကျွန်တော်ကသိချင်တာလေးပါလဲဆိုတော့ဒီအခုဖူးရမှာအခုဒီဘာပညာရေးဘုတ်ဘက်မှာပါတယ်အခုစောစောပြောသလိုဟိုပညာရေးဟိုလူငယ်တွေပညာသင်ခြင်းတဲ့လူငယ်တွေပညာရေးခွင့်လန်းနေရအောင်ဖန်တီးပေးနေတယ်ဆိုတော့မြန်မာပြည်သားပြောင်းလဲမှုဖြစ်သွားခဲ့ရင်စောစောဖူးရမှာပြောတာမှာပါသလိုပေါ့နော်ဒီကပညာရေးစနစ်ပုံစံမျိုးပေါ့နော်ပုံစံတူချင်းမဟုတ်တာမှာအလားတန်တူပေါ့အဲ့လိုမျိုးတွေကျွန်တော်တို့အခွင့်အရေးတွေလူငယ်တွေရလာအောင်ကျွန်တော်တို့ဟိုပညာရေးစနစ်ကိုပုံဖော်နိုင်လို့ရနိုင်မယ်လို့ထင်သလားဗျာသူကချင်းပြည်နယ်ဆိုချင်းပြည်နယ်ပညာရေးစနစ်ပေါ့ရှမ်းပြည်နယ်ဆိုရှမ်းပြည်နယ်ပညာရေးစနစ်ပေါ့နော်စကိုင်းတိုင်းစကိုင်းတိုင်းပညာရေးစနစ်ကိုတိုင်းဒေတာအလိုက်ကွန့်ကိုပုံဖော်လို့ရတဲ့စနစ်မျိုးဖြစ်လာမယ်လို့မျှော်လင့်သလား
ဒီဖြစ်နေတယ်အဲ့ဒါကျွန်တော်တို့ဒီတောင်လိုင်းရေးလုပ်တယ်ဆိုတာလေဒီစစ်နာသာဆိုင်ဖြုတ်တဲ့တခါတည်းမှာပြီးပါဘူးကျွန်တော်တို့ဒီ education ပညာရေးစနစ်ဒီကိုကျွန်တော်တို့ဥပမာအဖြစ်အခုဒီမြန်မာပြည်ထဲအနေနဲ့ဒီကိုလာပြီးတော့ပညာရေးစနစ်ကိုလာတင်ချင်တယ်လို့ရှိလို့ရှိရင်ကျွန်တော်တို့ကျွန်တော် sprint တယ်မြို့ရပြင်ရင်ကျွန်တော် scar ပြုတ်ပြီးကျွန်တော် peri township school district မှာလူ9ယောက်10ယောက်လာလာပြီးတော့တင်းလို့ရတယ်ကျွန်တော်ចောင်းဆရာဆရာမတွေ administration တွေ federal government အဘလို့ chief policy ရှိတဲ့ state အစုပြင်းရေးဆူရရေးဘိုးဆူရရေး local ဆူရရေးဒါတွေကចောင်းဘလို့ run တွေ now curriculum တွေ design တွေ school administration တွေဘလို့ look at ဆိုတာဒီကိုလာတင်းလို့ရတယ
်နောက်ပြီးတော့ solution အားတော့ဒီလိုဟိုမြန်မာပြည်သားတွေပေါ့ဆူကြပါတော့เนาะကျွန်တော်မြန်မာပြည်နဲ့သက်ဆိုင်နေတော့တော့၃-၄ယောက်ဒီလာပြီးတော့ဒီပုခရမန်လို့လုပ်နေတဲ့ပညာရေးဘုတ်ဖွဲ့ကဘလို့ပုံစံဒီဖွဲ့စည်းပုံလုပ်ထားတယ်။နောက်ပညာရေးတင်ယွန်းညွန်းတဲ့မျိုးဘလို့ပုံဖော်တယ်စတာတွေကိုလာချီလာနဲ့ချီလာပြီးတော့လေ့လာလို့ရနိုင်တယ်ပေါ့
။ဟုတ်တယ်။ကျွန်တော်အကူအညီပေးမယ်ဒီမှာ fashion going မပြီးရင်တော့မှအခွင့်အရေးတွေကျွန်တော်ဖန်တီးပေးမယ်။နောက်ပြီးတော့ between ရလိုရတဲ့ကျွန်တော်တီးဖို့ကတော့ကျွန်တော် between ရဒီ sit analysis အောက်မှာကြီးထွက်လာတဲ့ system တဲ့နိုင်ငံချာမှာနိုင်ငံတကာမှာကောင်းတဲ့ system ကိုကျွန်တော်တို့သုံးတက်ဖို့ကျွန်တော်ကဒီအရာကြီးကြီးတယ်။အဲမှာပဲပင်ငယ်ကြီးပဲပေးစီပွဲပြီး government ဆူရဖွဲ့စီပုံဖွဲ့စီပုံဖွဲ့စီမျိုး local government ပဲပေး။အဲ့ဒါကိုကျွန်တော်တို့အဲ့ဒါကိုသုံးတက်ဖို့အရာကြီးကြီးတယ်။ကျွန်တော်တို့လူတွေကဟိုနောက်ဖွင့်ဖို့လို့အရာလိုပါနေတယ်။နောက်နိုင်ငံချားရောက်နေတဲ့ပင်ငယ်တက်တွေကိုလည်းကျွန်တော်ကိုယ်တိုင်လည်းသွားလို့ရပါတယ်။ဒီမှာပြောင်းလို့ရှင်တော့အကြာရတနေ့တစ်တက်တိုင်းမနေတော့မှတနေ့နေ့တည်းဒီမှာ education system ကို consultation သွားလို့ရပါတယ်။
ဟုတ်ကဲ့ဟိုနောက်ဆုံးအနေနဲ့ပေါ့နော်ဒီဟိုမြန်မာပြည်မှာဥပမာဆိုရင်စောစောပြောသလိုဟိုကြောင်းမရှိတဲ့ရွာလေးမှာကြီးလာပြီးတော့မန္တလေးတက်ကတူတက်တယ်ရှီလေးလုံးရေးခင်းမှာပါခဲ့တယ်နောက်အိန္ဒိယဘက်ကိုတောခိုဒုက္ခသည်ဘဝနဲ့နေလာပြီးမှအမေရိကရောက်ပြီးအခုဆိုတာ PhD ဒေါက်တာဘွဲ့ရတဲ့ဒီကြောင်းတက်ခဲ့တယ်ဆိုတော့က ိုဖြတ်တန်းခဲ့တဲ့တွေ့ကြုံတွေကလည်းအများကြီးပဲကိုလိုမျိုးအခုမြန်မာပြည်ဖြတ်တန်းနေရတဲ့အနေအထားအရလည်းကိုလိုကြုံတွေ့ခဲ့ရတဲ့ဘဝဟိုအတွေ့အကြုံတွေနဲ့အလားတန်တူတဲ့လူငယ်တွေထောင်နဲ့တောင်းနဲ့ချီပြီးတော့အခက်ခဲတွေကိုကြုံကြော်လွားဖြတ်တန်းနေကြရတယ်လေဆိုတော့အဲ့ဒါရောသူတို့ရောဘယ်လိုမျိုးများဟိုအားပေးစကားပြောခြင်းတည်းလဲဟိုဟိုပေါ့ကိုအတွေ့အကြုံနဲ့နိုင်ရှင်ပြီးတော့ပေါ့နော
်ကျွန်တော်ကတိုင်ပြည်ပြန်ဖြစ်ထောင်ဖို့ကိုဘဝနဲ့ဒီကုမီတာစကိုရောကိုအမီကိုပတိုင်းကြီးကိုဖြစ်ထောင်ဖို့ကတော့ပြင်ရရန်ဖြစ်ကြည့်တယ်ကျွန်တော်တို့ကဒီကြောင်းကောင်းကောင်းမရှိတောင်မှရှိတဲ့စာကိုဖတ်တင်တဲ့နေရာကိုတင်လို့ရတယ်နောက်ဥပမာပြင်ကိုပြင်ရတတ်တဲ့ကဘာကျော်ရီရဒီမီလီယံနဲ့ဘီလီယံရီရဒီဂရီမရတဲ့လူမျိုးရှိပါတယ်အခု change online မှာကောင်းတဲ့ဟာကိုတင်လို့မရရ free education မရတင်လို့ရတင်ချင်တဲ့ six year if there's well there's a way နော်လေအနည်းနဲ့ချီပြီးတော့ပြင်တင်လို့မရတဲ့ change လည်းရှိပါတယ်အဲဒီကြားကမှလည်း english card ကိုတင်တယ် support ချင်တယ်အဲဒီ share ဖတ်တယ်တင်တာတက်တယ်မနေရတက်တယ်ပြင်းရတူကျွန်တော်ကိုစာပြရမယ်ပြင်းရမရှိရင်တင်နာကပဲပြကျွန်တော်စီပွဲတန်းပြချစ်ဆောင်လို့မရဘူးတင်နာကတန်းချိုင်မဲ့နေရာနဲ့ရှင်ရှိမယ်ဒါပေမဲ့ပြင်းငယ်ကြီးကိုကျွန်တော်အားပြရမယ
်ဟုတ်ကဲ့ဥထမကုလိုဗီယိုဖြစ်ပြတော့လည်းကျေးဇူးများတင်ပါတယ
်ကျေးဇူးတင်တဲ့အားလုံး God bless you ဖျားဒီကောင်းစီပြီးပါစေ
ဒါကတော့ချင်းလူမျိုးဒေါက်တာဟရိမန်ကိုကိုစော်ဝင်းလိုင်ကတွားရောက်တွေ့ဆုံမေးမြန်းခဲ့တာပါရှင်။အခုတော့စီးပွားရေးကဏ္ဍကိုကြည့်ကြရအောင်ပါ။ရုရှားရဲ့တံငွေတင်ပို့မှုကရလာတဲ့အကျိုးမြတ်တွေကရုရှားကျူးကျော်တဲ့ယူကရိန်းစစ်ပွဲမှာတုံးနိုင်တယ်လို့သတိပေးထားပေမဲ့လည်းဥရောပသင်္ဘောချင်းတွေကတော့ရုရှားတံငွေတဲ့သင်္ဘောတွေကိုအရေးကြီးဝန်ဆောင်မှုစာချုပ်တွေချထားပေးနေကြပါတယ်။တချိန်တည်းမှာပဲပြီးခဲ့တဲ့နှစ်အတွင်းဥရောပကိုရုရှားတံငွေတင်ပို့မှုတိုးလာတယ်လို့လည်းလေ့လာချက်တစ်ရပ်ကတွေ့ရှိထားပါတယ်။ Henry Richwell သတင်းဆောင်ပါကိုအခြေခံပြီးတော့ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တင်ဂီထိုက်ကပြောပြမှာပါရှင်။
ရုရှားရဲ့ Yamal ကျွန်းဆွယ်ကနေ LNG သဘာဝဓာတ်ငွေ့ရေးပမာဏအများပြတင်ဆောင်ထားတဲ့ Ark 7အထူးလောင်စာဆီတင်သင်္ဘော15ဆင်းဟာရုရှားရဲ့ Arctic ဒေသကနေဥရောပနဲ့တခြားဒေသတွေကသင်္ဘောစိတ်တွေကိုတင်ပို့ပါတယ်။ဒီသင်္ဘောတွေက Arctic ရေခဲပြင်ကိုခွဲထွက်နိုင်ဖို့ပုံစံထုတ်တည်ဆောက်ထားတာဖြစ်တာကြောင့်ရုရှားစုရအနေနဲ့အကျိုးအမြတ်များများရနေတဲ့LNG သဘာဝဓာတ်ငွေ့ရေကိုတစ်နှစ်ပတ်လုံးတင်ပို့နိုင်တာဖြစ်ပါတယ်။ဝယ်လိုအားများတာကြောင့်လဲဒီသင်္ဘောတွေကိုပုံမှန်စစ်ဆေးပြင်ဆင်နေဖို့ကလည်းလိုအပ်နေတာပါ။ဒီသင်္ဘောတွေထဲက14ဆင်းကိုဥရောပစိတ်ကန်းတစ်ခုမှာဝန်ဆောင်မှုပေးနေတာကိုဂျူရုကနေခြေရခံထားတဲ့အချက်လက်တွေမှာတွေ့ရပါတယ်။ပြင်သစ်နိုင်ငံ Brest မှာရှိတဲ့ Damien သင်္ဘောချင်းနဲ့ဒိန်းမတ်နိုင်ငံ Odense အနီးကဖျက် AS သင်္ဘောချင်းတို့မှာဖြစ်ပါတယ် The Arctic Institute ကအကြီးအကဲပညာရှင် LNG သဘာဝဓာတ်ငွေ့ရေတင်ပို့မှုဆိုင်ရာကျွမ်းကျင်သူ Mort Hamburg ကအခုလိုပြောပါတယ
် For Russia if those European shipyards would be off
ဥရောပသင်္ဘောချင်းတွေကသာခွင့်မပြုတော့ဘူးဆိုရင်တော့သင်္ဘောတွေသုံးလို့မရဖြစ်လာမှာနဲ့အတူရုရှားအတွက်တော့နှစ်ကြာလာတာနဲ့အမျှလုပ်ငန်းလက်ပဲမှုကလည်းတဖြည်းဖြည်းနဲ့ရော့ကျလာမှာပါ
ရေနံတင်သင်္ဘောတွေဆက်လက်ခုံမောင်းနိုင်စေရေးကအရေးကြီးတယ်လို့အနောက်နိုင်ငံတွေကကြွန့်ကျင်သူတွေကယူဆထားကြပါတယ်။ Ark 7သင်္ဘောအုပ်စုတဲကခရစ်စတော့ဒီမာဂျရီကတော့အနောက်နိုင်ငံတွေရဲ့ဒဏ်ခတ်ပိတ်ဆို့မှုခံစားရတာကြောင့်ဥရောပသင်္ဘောချင်းတွေမှာစိုက်ကပ်ခွင့်မရတော့ပါဘူး။ဒါကြောင့်အဲ့ဒီသင်္ဘောကိုတရုတ်မှသွားပြီးတော့ပြင်ဆင်ဖို့ကြိုးစားခဲ့ပေမဲ့အကောင့်အထည်ပေါ်ခဲ့ပုံမရပါဘူး။ဒါကြောင့်အခုတော့အဲ့ဒီသင်္ဘောတစ်စင်းကတုံးမရဖြစ်နေပါတယ်။တခြားသောသင်္ဘောချင်းတွေမှာပြင်ဆင်နိုင်ခဲ့ရင်လည်းပဲ LNG သဘာဝဓာတ်ငွေ့ရေကုန်သွယ်ရေးကအမျက်မကျန်ပဲဖြစ်သွားနိုင်တယ်လို့ကျွမ်းကျင်သူဟမ်ဘတ်ကပြောပါတယ်။သဘာဝဓာတ်ငွေ့ရေကုန်ချတဲ့စိတ်ကန်းနဲ့အနည်းဆုံးဖြစ်မဲ့သင်္ဘောချင်းဖြစ်ဖို့ကကုန်သွယ်ရေးမှာအရေးကြီးတဲ့အကြောင်းဒီသင်္ဘောတစ်စင်းခုံမောင်းရေးအတွက်တရက်ကိုဒေါ်လာ3000ကျော်ချတင်တာဖြစ်ကြောင်းဒါကြောင့်ဥရောပကနေတရုတ်ကိုသွားရမယ်ဆိုရင်တော့သင်္ဘောခုံမောင်းရေးအတွက်ပဲဒေါ်လာသန်းချီဆုံးရှုံးရနိုင်တယ်လို့သူက VOA ကိုပြောပါတယ်။ဥရောပသင်္ဘောချင်းတွေဖြစ်တဲ့ပြင်သစ်ကဒမီနဲ့ဒိန်းမတ်ကဖျက် AS တို့ဟာဥရောပသမဂ္ဂ EU ရဲ့ဒဏ်ခတ်ပိတ်ဆို့မှုကိုချိုးဖောက်တယ်ဆိုတာမျိုးတော့မတွေ့ရပါဘူး။ဒါပေမဲ့လည်းပြင်သစ်နိုင်ငံကဒမီကတော့Ark 7ရေနံတင်သင်္ဘောတွေကိုနောက်ထပ်ဝန်ဆောင်မှုပေးဖို့အစီအစဉ်မရှိဘူးလို့ Britain ရဲ့ Financial Times သတင်းစာကိုပြောဆိုထားပါတယ်။ ဒိမန်နိုင်ငံကဖျက်တင်မောချင်းကတော့မှတ်ချက်တစုံတရာမပေးပါဘူး။စွန့်အင်စီးပွားရေးနဲ့ဗန္ဒာရေးဆိုင်ရာသုံးသပ်မှုအင်စတီကျူကအာနာမာရီဂျလာမကဝစ်ကတော့အခုလိုပြောပါတယ်။
So then we thought to think what's going on, what is happening.
ဘာတွေဖြစ်နေလဲဆိုတာကိုကျမတို့စဉ်းစားခဲ့ကြပါတယ်။ရှမဲဟာဥရောပကတချို့ကုမ္ပဏီတွေနဲ့စာချုပ်တွေရှိနေပြီးဒီကုန်သွယ်ရေးအားလုံးမှာကုမ္ပဏီတွေအများအပြားပါဝင်နေတာကိုကျမတို့တွေ့ရပါတယ်။ဥရောပသမ္မတဘက်ကပြောဆိုနေပေမဲ့လည်းဒါတွေကစီးပွားရေးဆိုင်ရာသဘောတူညီချက်တွေဖြစ်ပါတယ်။ဒါတွေကပုတ်ကလိကကုမ္ပဏီတွေပါ။ဒါကစီးပွားရေးလုပ်ငန်းဖြစ်ပါတယ်
။ရုရှားကယူကရိန်းကို2022ခုနှစ်အတွင်းအပြည့်အဝကျူးကျော်ဆစ်ဆင်လာပြီးနောက်မှာတော့ရုရှားထံကစွန့်အင်ဝယ်ယူမှုရပ်မယ်လို့ဥရောပသမ္မတကကတိပြုထားပေမဲ့လို့လဲတင်မောချင်းဝန်ဆောင်မှုကိုဆက်ပြီးတော့ပေးတာဖြစ်ပါတယ်။ဒီကရတဲ့ငွေကိုရုရှားကစစ်ပွဲအတွက်သုံးတယ်လို့ယူကရိန်းကပြောပါတယ်။2022ခုနှစ်မတိုင်ခင်ကတော့ထန်းငွေလိုအပ်ချက်ရဲ့40ရာခိုင်နှုန်းကိုရုရှားကတင်ပို့ခဲ့တာပါ။ဒါပေမဲ့လည်းထန်းငွေပိုက်လိုင်းဖြတ်တန်းရေးသဘောတူညီချက်ကိုရုရှားနဲ့တက်တန်းထတ်တိုးဖို့ယူကရိန်းဘက်ကညင်းလာကြဥရောပနိုင်ငံအများအပြားကရုရှားရဲ့ဓာတ်ငွေကိုပိုက်လိုင်းကနေမရချတော့ပါဘူး LNG သဘာဝဓာတ်ငွေရေကိုပင်လယ်ရေကြောင်းကနေပို့ဆောင်တာကတော့တစ်မျိုးတစ်ပုံကွဲပြားပါတယ်ပြီးခဲ့တဲ့နှစ်အတွင်းရုရှားထံက LNG သဘာဝဓာတ်ငွေရေတင်သွင်းမှုက18ရာခိုင်နှုန်းတိုးလာခဲ့ပါတယ်တချို့သောဥရောပနိုင်ငံတွေအတွက်ကတော့ယူကရိန်းကိုအထောက်ပံ့ပေးတဲ့ငွေကြေးပမာဏထက်ရုရှားထံကတဘာဝဓာတ်ငွေတင်သွင်းမှုကပိုပြီးတော့များတယ်လို့ The Arctic Institute ကမော့တ်ဟမ်ပတ်ကပြောပါတယ
်။ Spain imported $2.5 billion of
ပြီးခဲ့တဲ့နှစ်အတွင်းစပိန်ကရုရှားတဘာဝဓာတ်ငွေရေ LNG ဒေါ်လာ 2.5 ဘီလီယံပိုတင်သွင်းခဲ့ပြီးစည်ရေးအထောက်အကူအဖြစ်တော့ဒေါ်လာတန်း500သုံးခဲ့ပါတယ်။
တချိန်တည်းမှာပဲရုရှားရဲ့သဘာဝဓာတ်ငွေရေ LNG ကိုတည်ယူနေတဲ့ရေနံတင်သင်းမော့အများပြဟာဆိုရင်ဥရောပကုမ္ပဏီတွေကပိုင်ဆိုင်အမခန့်ထားကြတာဖြစ်တယ်လို့လည်းသူကဆက်ပြီးပြောပါတယ
် If the EU were to sanction them then
ဥရောပသမဂ္ဂအနေနဲ့လဲသူတို့ကိုဒဏ်ခတ်ပိတ်ဆို့မယ်ဆိုရင်လဲဒါကဥရောပကုမ္ပဏီတွေရဲ့အကျိုးအမြတ်ကိုဖျက်တောက်လိုက်တာဖြစ်ပြီးတေချာပေါက်ဆုံးရှုံးရမှာပါဒါကအများရန်နှိုင်းစားရမယ့်ကိစ္စဖြစ်ပါတယ်ဒဏ်ခတ်ပိတ်ဆို့မှုတွေကစီးပွားရေးကိုထိခိုက်စေပါတယ်
။ရုရှားရဲ့သဘာဝဓာတ်ငွေရေ LNG တင်သွင်းမှုတမ်းမြစ်ရေကိုတော့ဥရောပသမဂ္ဂဘက်ကအခုချိန်ထိမဆောင်ရွက်သေးပါဘူး။ရုရှားကိုပိတ်ပင်တမ်းမြစ်မှုမလုပ်ခင်အစားတို့နီးလန်းတွေရှိထားဖို့ဥရောပသမဂ္ဂကလိုလားတယ်လို့ပြီးခဲ့တဲ့လအတွင်းမှာပဲတာဝန်ရှိသူတွေက Reuters သတင်းကိုပြောပါတယ်။ပထမဆုံးအနေနဲ့တော့သဘောတူညီချက်တစ်ခုရှိထားဖို့လိုအပ်ပြီးဒီလိုမှမဟုတ်ရင်တော့ရုရှားအမေရိကန်တို့ထံကဓာတ်ငွေမရပဲဖြစ်သွားစေမယ်လို့အမည်မဖော်တဲ့ EU တာဝန်ရှိသူတူက Reuters သတင်းကိုပြောဆိုတာဖြစ်ပါတယ
်မတ်တင်ဂီထိုင်အပတ်စဉ်တင်ဆက်နေတဲ့စီးပွားရေးကဏ္ဍပါရှင်တနင်္လာနေ့ညချမ်း VOE မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုတော့လူမှုရှုခင်းအစီအစဉ်ကိုကြည့်ရအောင်ပါရှင်မတူညီတဲ့အကြောင်းအရာတွေကိုခေါင်းစဉ်ရွေးပြီးတော့ကိုယ်တိုင်ကြုံတွေ့သူတွေရဲ့အပြောတွေလေ့လာချက်တွေကိုသူတေသနာဂျာနယ်အဖြစ်တင်ပြနေတဲ့သိဆက်မြင်နှက်ဂျာနယ်အကြောင်းထုတ်ဝေရေးကော်မတီဝင်ရေးတက်ကသူကတိကဒေးဗစ်မိုးကိုမဆုမြတ်မွန်ကမေးမြန်းပြီးတော့လူမှုရှုခင်းအစီအစဉ်မှာတင်ဆက်ထားပါရှင
်မြန်မာနိုင်ငံနဲ့ပတ်သက်လို့ဒီအသေးအချာလေ့လာမှတ်တမ်းပြုစုထားချက်တွေကိုသိဆက်မြင်နှက်ဆိုရဲလွတ်လပ်သောမြန်မာသူတေသနာဂျာနယ်မှာဖော်ပြထုတ်ဝေနေပါတယ်မြန်မာနဲ့နိုင်ငံသားသားပညာရှင်တွေ1912ခုနှစ်ကနေ1980ခုနှစ်အထိမြန်မာနိုင်ငံမှာထုတ်ဝေခဲ့မှုတွေမြန်မာနိုင်ငံသူတေသနာအသင်းဂျာနယ်လိုမျိုးဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အလေးထားရတဲ့သူတေသနာဂျာနယ်မျိုးဖြစ်အောင်လို့တိဆက်မြန်နှံ့အင်္ဂလိပ်လိုအတူက IJBS ဂျာနယ်ကိုထုတ်ဝေနေတာလို့ဒီထုတ်ဝေရေးပုတ်ဖွဲ့ဝင်တွေကပြောပါတယ်သူတေသနာမှတ်တမ်းတွေဖြစ်ဒီလွတ်လွတ်လပ်လပ်တင်ပြဖော်ပြနိုင်ရေးကိုအဓိကဦးစားပေးတယ်သိဆက်မြန်နှံဂျာနယ်နဲ့ပတ်သက်လို့ဘုတ်ဖွဲ့ဝင်တယောက်ဖြစ်တဲ့ဒီ American ပြည်တော်စုရေးတက်ကတူအရှိတောင်အာရှလေ့လာရေးဌာနကကတိကဒေးဗင်မိုးနဲ့မေးမြန်းထားပါတယ်ရှင
်ဒီဥစ္စာကကျွန်တော်တို့ဒီဟိုမှာတစ်နှစ်မှာ၄ခါလောက်ကျွန်တော်တို့လုပ်ကြတယ်ပေါ့နော်တစ်နှစ်မှာ၄ခါကျွန်တော်တို့ publish လုပ်တော့အဲ့မှာဥဆောင်တဲ့လူကြတော့ကျွန်တော်နယ်ပယ်စုံတာပေါ့လေဆံမကြီးကျွန်တော်တို့တမိုင်းပါတယ်ပြီးတော့မှဒီ political science ပါတယ်ဒီ related side page ဆိုကျွန်တော်ပါတာပေါ့เนาะပြီးတော့မှဒီ online ရေးမှာဥဆောင်တဲ့လူပါတယ်ဆိုတော့ဟို platform ဆုံးပါတယ်လို့ကျွန်တော်ပြောလို့ရတယ်
ခုဒီစာစာမှာဆိုရင်ပေါ့နော်ဟိုဒီမြန်မာနိုင်ငံကဒီ feminism နဲ့ LGBT အကြောင်းတွေကိုအဓိကထားဖော်ပြထားတာဖတ်ရပါတယ်ဆိုတော့ဒီလက်ရှိမြန်မာနိုင်ငံထဲမှာဒီပညာရှင်တွေအနေနဲ့ပေါ့နော်လွတ်လွတ်လပ်လပ်ဒီရေးသားထုတ်ဝေနိုင်ဖို့အခက်အခဲတွေရှိနေတဲ့အခုလိုအချိန်မျိုးမှာဒီဟိုလက်တွေ့ဖြစ်နေတဲ့အကြောင်းတွေကိုဒီတိစက်မြင့်နဲ့သုတေသနဂျာနယ်ကနေပြီးတော့မှဟိုဖော်ပြဖို့အတွက်ကဘလောက်အရေးကြီးတယ်လို့ရောဆရာအနေနဲ့မြင်ပါလဲရှင
်။ဟုတ်ဒီဥစ္စာကတော်တော်လေးအရေးကြီးတယ်။ဒါလည်းလဲဆိုတော့ကျွန်တော်ဒီအမှန်ကလေဟိုဒီ channel စတာတော့1970ပေါ့ကွာဒီနာမည်နဲ့တော့မဟုတ်ဘူး you know ဆို Journal of Burma Research Society ဆိုပြီးတော့စတဲ့အခါကျတော့ဟိုမြန်မာပြည်ရဲ့ပထမအုပ်ဆုံး academic channel ဖြစ်တယ်ပေါ့လေကျွန်တော်ဒီအခု YouTube လို့မှရှိတဲ့ James Scott ပေါ့လေတော်နေကျွန်တော်ဒီမြန်မာပြည်နည်းနည်းလေးပြန်ပွင့်လာတဲ့အချိန်ပေါ့လေ2010ဝန်းကျင်တော့မှသူကကျွန်တော်မြန်မာလူငယ်တွေအတွက်ခေတ်လူငယ်တွေအတွက်ကျွန်တော်ဒီဟာကိုပြန်မစမကောင်းဘူးလားဆိုပြီးတော့ဒီ YouTube လို့မှသူကနေအုပ်ဆောင်ပြီးတော့နော်ပြန်ပြီးတော့မှဟိုဘယ်လိုပြောမလဲအသက်တန်တိုးနာပေါ့အဲ့လိုလုပ်တဲ့အခါမှာပထမအုပ်ဆုံးသူတို့ရဲ့ space issue လောက်တာကတော့ poverty ဒီ senior chief နဲ့ပတ်သက်ပြီးတော့ space issue လောက်တယ်ခုနောက်ပိုင်းဆိုများသောအားဖြင့်ကျွန်တော်ဒီ dollar high ရေးကာလဖြစ်တဲ့အတွက်ကြောင့်အဲ့ dollar high ရေးနဲ့ပတ်သက်တဲ့ theme တွေကိုကျွန်တော်ကရွေးပြီးတော့မှလုပ်ရတာပေါ့နော်ပြီးတော့မှပြည်တွင်းမှာလုပ်ဖို့ဆိုနေတဲ့ခက်ခဲရှိတဲ့အတွက်ကြောင့်အတိအကျတော့ကျွန်တော်ဒီ chain mine မှာရှိတဲ့ technical မှာကျွန်တော်က workshop တွေလုပ်ပြီးတော့ဟိုအဲ့လိုမျိုး paper တွေကိုသူတို့ကပေးဟိုပေါ့တင်ပြီးတော့မှအဲ့လိုမျိုးရွေးရတာများပါတယ်ပေါ့နော်
ဆိုတော့ဆရာဆောဆောကပြောခဲ့တယ်လို့ပေါ့နော်အခုဒီသီးဆက်မြင့်နှံ့ကြတဲ့ကဒီမြန်မာနိုင်ငံမှာ1971ကနေပြီးတော့မှဒီမဆလာအစိုးရဟိုပိတ်သိမ်းတာမခံရတဲ့1980အထိကိုထုတ်ဝေခဲ့တဲ့ဒီမြန်မာနိုင်ငံသုတေသနအသင်းဂျာနယ်ကိုပြန်လည်ပြီးတော့မှဟိုထူထောင်ထားတဲ့ဂျာနယ်ဖြစ်တယ်ပေါ့လေဆိုတော့ဒီနေရာမှာဒီဆရာဆောဆောကပြောခဲ့တဲ့ဒီ2000အခု2024ဇူလိုင်မှာကွယ်လွန်သွားတဲ့ဒီရေးဥပမောက်ခါကြီး James Scott ရဲ့ဒီအရေးပါမှုပေါ့နော်အဲ့ဒါကိုလည်းခြံထားလို့မရပါဘူးဆိုတော့ဒီသူကွယ်လွန်သွားတဲ့အတွက်ကြောင့်မို့လို့အခုလိုမျိုးဒီတိစက်မြင့်နှံ့ဒီသုတေသနဂျာနယ်အတွက်ပေါ့နော်ဘလောက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့ရောဆရာအနေနဲ့ပြောချင်လဲရှင
်အတော်တော်လေးကျွန်တော်တို့ကြီးမားတဲ့ဆုံးရှုံးမှုပဲပါလို့လဲဆိုတော့သူကကျွန်တော်တို့ရဲ့အရင်တုန်းကဒီတီထောင်တဲ့လူတော့မဟုတ်ပေမဲ့လည်းဒီအတိအခုဒီပါလဲ Independent Journal Burmese Scholarship ဆိုတဲ့နာမည်လေးပဲသူကနေ propose လုပ်ပြီးတော့မှ Independence ဆိုတာကိုကသူကအရေးကြီးခိုင်းတာပြတူရဲ့အဖွဲ့အစည်းမှာမှအကူစားမပြုဘူးပြတူရဲ့လက်အောက်မှာမှမလုပ်ဘူး independently ပေါ့နော်လွတ်လပ်လပ်လပ်ကျွန်တော်လုပ်လို့ရတယ်ဆိုတဲ့ဟာကိုသူကနေဒီရေဦးတက်ကတိုမှာဟိုကျွန်တော်ဒီကအနောက်နိုင်ငံကတချို့နဲ့မြောက်တော့ဖြစ်မြန်မာပြည်ကဒီမှာဟိုတင်တဲ့ပညာရှင်တွေပေါ့နော်သူပေါင်းပြီးတော့မှဒီ2017မှာသူကစလိုက်တဲ့အခါမှာသူ့ရဲ့ဦးဆောင်မှု leadership ငွေရေးကြေး fundraising ရှာတဲ့အစကအများကြီးသူ့ရဲ့ဘယ်လိုပြောမလဲရေးပါမှတအားများတယ်James Scott ရဲ့ပမာဏမေကဥရှူယိုလို့ခေါ်တာနော်ရှူယိုဒါရှူယိုလို့ခေါ်တယ်သူကလေဟိုမြန်မာပြည်ကိုစီဝင်သားတာ1950ဝန်းကျင်လောက်ပဲနေသူစီဝင်သားတာသူကကျူရန်လတ်16ရက်နေ့လည်းလောက်ပါတည်လေအာသာရီနေ့ပေါ့မြန်မာပြည်မှာဆိုတော့သူမတိခင်ကျူရန်လတ်16ရက်နေ့မှာကျွန်တော်ဒီမနေ့9:33မိနစ်ပေါ့လေမိနစ်30လောက်ကျွန်တော်ဖုန်းပြောပြီးဟိုနှုတ်ဆက်တာပေါ့လေအဲ့တုန်းကလည်းဒီမြန်မာပြည်အကြောင်းကိုပဲကျွန်တော်မေးတာဆိုတော့အဲ့လောက်ထိဒီမြန်မာပြည်ကိုတန်ရောက်စီချစ်တယ်ဆိုတာဒါ James Scott ကသူ့ရဲ့လက်တွေ့ပြတာပေါ့နော်အသက်ပါသွားတဲ့အထိပါမြန်မာပြည်ကိုသူကခဲလုပ်တယ်ဆိုတဲ့ဟာ
ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့သူ့တန်ရောက်စီတော်တော်လေးကြီးပါတယ်။နောက်ဒီမြန်မာနိုင်ငံမှာလည်းဟိုနှစ်နဲ့ချီနေဘူးတဲ့ဟိုမြန်မာအပါအဝင်ဒီအခြေတော်အစားနဲ့ပတ်သက်တဲ့အကြောင်းတွေကိုသူလေ့လာပြီးတော့မှစာအုပ်တွေလည်းရေးသားခဲ့ဘူးတဲ့ဆိုတော့ဒီလိုမျိုးဒီဒေါက်တာ James Scott ရဲ့ဒီအသိပညာတွေအတွေ့အကြုံတွေနောက်ဒီအမြင်တွေပေါ့နော်အဲ့ဒါတွေကအခုဒီလက်ရှိဒီမြန်မာနိုင်ငံအပြောင်းလဲလောက်ဖို့ကြိုးပမ်းနေတဲ့ကာလမှာရောဘလောက်ထိဒီတန်ဖိုးရှိတယ်လို့ရောဆရာပြောနိုင်ပါမလဲရှင
်တော်တော်လေးရှိတယ်သူကဟိုကျွန်တော်လူတွေကသူ့ကိုသိတာတော့တကယ်သူ့ရဲ့ဟို scholarship တကယ်ကြီးမားတဲ့သူ့ရဲ့အတွေးခေါ်ဆောင်မမှုကလူတွေသိတယ်ပေါ့နော်ကျွန်တော်ကကြတော့ဒီမှာတအားကောင်းကောင်းတော့သူ့ရဲ့နောက်ဆုံးတစ်ပြည့်ပေါ့လေညီမပြေကနေတကယ်ကိုသူဒေတဲ့အထိသူ့ရဲ့သူ့ရဲ့နောက်ဆုံးတစ်ပြည့်ဖြစ်တော့သူ့ရဲ့တကယ်ကိုညီမပြေတော့ဟို intellectual contribution ပြီးတော့သူငွေကြီးပါဖို့ကသာတော်တော်လေးကျွန်တော်နားလည်တဲ့ခါမှာတအားဟိုဘယ်လိုပြောမလဲဟိုသူ့ရဲ့ရေးပါမှုကတော်တော်လေးရှိတယ်ပေါ့နော်ပြီးတော့လည်းအတိအကတော့တကယ်တော်လိုင်းရေး theory မှာသွားနိုင်မယ်ကြီးတာဟုတ် resistance ဆိုရတာလေဆိုတော့ကျွန်တော်ဒီမှာနေတဲ့အချိန်မှာဆိုတော့ဒီမှာဟို panel မြန်မာပြည်အကြောင်းကောင်းကောင်းလုပ်တယ်ကျွန်တော် class မှာလည်းစကားအများအားလာပြောတယ်အဲ့လိုမျိုးဖြစ်တော့ဟိုမြန်မာပြည်ရဲ့ဒီတော်လိုင်းရေးကာလမှာသူ့ရဲ့ resistance တွေကအကျိုးတရားမှုရှိတယ်ရှိတဲ့ဟာကနည်းနည်း highlight လုပ်မယ်ဆိုတော့ညတော့ဖြစ်ကျွန်တော်တို့တော်လိုင်းရေးလို့ပြောလိုက်တော့အစိုးရကနေကျွန်တော် comment ပေးပြီးတော့မှတော်လှန်တာမျိုးအဲ့ဒါသူ့ရဲ့စိတ်ဝင်စားမှုသူကတော့တကယ်ကိုဒီကအခုတော်လှန်ရေးပေါ့ decentralized resistance ဟိုအခုမြန်မာတော်လှန်ရေးဆိုတကယ်ကို decentralized resistance နဲ့အကောင်းဆုံးတော့အိုးမှလို့သူခဏခဏပြောတယ်ဘယ်သူကမှဘယ်သူရဲ့အစိုးရကမှအမိန့်အာဏာပေးတဲ့တော်လှန်ရေးမဟုတ်ဘူးတကယ်ကိုဒီပြည်သူတွေကနေနည်းနည်းအလိုအလောက်ပေါက်ပွားလာတဲ့တော်လှန်ရေးပေါ့နော်ဆိုတော့အဲ့လိုမျိုး theory နဲ့ဒီမှာရေးမှလည်းမြန်မာပြည်အကြောင်းကိုကျွန်တော်ကောင်းကောင်းပြောတဲ့ခါမှာအကြောင်းသားတချို့ဆိုစီဝင်စားပြီးတော့သူတို့ရဲ့ဟို ့ပေးပိုင်ပိုင်ရေးတဲ့လို့လည်းအများကြီးရှိတယ်ပေါ့နော
်ဆိုတော့ဒါတော်တော်လေးကြီးမားတဲ့ဆုံးရှုံးမှုပေါ့လေဆိုတော့ဆရာဟိုဒီသီးဆက်မျက်နှာကြားတဲ့ဘက်ကိုတစ်ချက်ပြန်လှည့်မယ်ဆိုလို့ရှိရင်အခုလက်ရှိမှာကဒီဆရာတို့သီးဆက်မျက်နှာက online အနေနဲ့လည်းထုတ်တယ်ဒီဆရာဆော့ဆော့ပြောခဲ့တယ်လို့ပဲဒီဟိုစာပေါ့လေဒီဟိုဂျာနယ်စာစာအနေနဲ့လည်းတစ်နှစ်ကိုဟိုထုတ်စူးစမ်းပြီးတော့ထုတ်ဝင်နေတယ်ဆိုတော့အခုလောလောဆယ်ကတော့အင်္ဂလိပ်နဲ့ဗမာနှစ်ဘာသာနဲ့ထုတ်ဝင်နေတာဖတ်ရပါတယ်ဆိုတော့နောက်ပိုင်းမှာရောအခုဒီမြန်မာနိုင်ငံရဲ့ဒီဘယ်လိုခေါ်မလဲတော်လှန်ရေးမှာကတိုင်းရင်းသားလူမျိုးပေါင်းစုံနဲ့ပါဝင်နေတယ်ဆိုတော့တိုင်းရင်းသားတွေဟိုတခြားဘာသာတွေနဲ့ဆက်ပြီးတော့ဆရာတို့ထုတ်ဖို့ရောအစီအစဉ်မျိုးရှိပါလားရှင့်
အစီအစဉ်ရှိတယ်အဲ့ဒါဟုတ်တယ်ဟိုကျွန်တော်တို့ဒီ James Scott အသက်ရှင်တော့ကကျွန်တော်ဒီကိုရောက်တဲ့ရေးရောက်တဲ့အချိန်မှာပုံမှန်အဲ့ဒါပြောဖြစ်ကြသေးတယ်လေအော်အစီအစဉ်ရှိတယ်တော်တော်လေးသူကိုယ်တိုင်ကလည်းဒီ ethnic minority language ကိုထည့်ပြီးတော့သုံးပါတာဖြစ်အောင်ပေါ့လေအဲ့လိုသူပြောတယ်ဟိုနည်းနည်းလေးခက်တာကလည်းသိတဲ့အတိုင်းပေါ့လေကျွန်တော် ethnic minority မှာလည်းပြသူ့ရဲ့စကားကိုသွားသုံးရမလဲတော့အဲ့ဒါ conflict ဖြစ်အောင်မှာဆိုတော့အတတ်နိုင်ဆုံးတော့ပေါင်းထဲမှာရှိတယ်ဟိုဟိုကောင်းတဲ့အကြံလို့လဲကျွန်တော်ဟိုဟိုအတိမှတ်ပြုတယ်ဆိုတော့တဖြည်းဖြည်းနဲ့တော့ဟိုဖြစ်လာမယ်လို့တော့ယုံကြည်တာပဲဟုတ်တယ်ကျွန်တော်စီစဉ်ပါတယ်
American ပြည်တော်စုရေတက္ကသိုလ်အရှိတောင်အာရှလေးလိုက်ဌာနကကတိကဒေးဗင်မိုးဖြစ်ပါတယ်ရှင်ဒေါက်တာ James Scott ရဲ့အမွေအနှစ်တွေကိုဆက်လက်ထိန်းသိမ်းပြီးတော့ခေါင်းစဉ်မျိုးစုံနဲ့ဒီတိဆက်မျက်နှာသုတေသနချာနယ်ကိုဆက်လက်ထုတ်ဝေသွားမယ်လို့ပြောပါတယ်ရှင်ကျွန်မဆုမြတ်မောင်ပ
ါဒါကတော့လူမှုရှုခင်းစီစဉ်ကိုမဆုမြတ်မောင်ကတင်ဆက်သွားတာပါဒီစီစဉ်ကိုကျွန်မတို့ရဲ့ TV သတင်းလွှာစီစဉ်ဖြစ်တဲ့တနင်္လာနေ့တိုင်းထုတ်လွှင့်နေတဲ့အစီအစဉ်မှာကြည့်ရှုနားဆင်အားပေးနိုင်ကြပါတယ်ရှင် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးမယ်ဆိုရင်အမြန်ဆုံးရောက်နိုင်တဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါရရှင်ကျမတို့ရဲ့အစီအစဉ်တွေကိုဒီမနေ့ပိုင်းမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်မှလဲဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လင်းနေပါတယ်အခုတော့သတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကပြောပြမှာပါရှင
်ယူကရိန်းစစ်ပွဲဆုံးသတ်ရေးအတွက်အမေရိကန်ကမူကြမ်းရေးဆွဲထားတယ်လို့ယူကရိန်းကရေးဆွဲပြီးဥရောပသမဂ္ဂကထောက်ခံထားတဲ့မူကြမ်းတွေကိုကုလသမဂ္ဂအထွေထွေညီလာခံမှာဒီကနေ့ဖေဖော်ဝါရီလ24ရက်နေ့မှာမဲခွဲဆုံးဖြတ်ကြဖို့ရှိပါတယ်။ယူကရိန်းရဲ့အဆိုပြုချက်မူကြမ်းကိုကုလသမဂ္ဂအထွေထွေညီလာခံကအရင်မဲခွဲဆုံးဖြတ်ကြမှာဖြစ်ပြီးအဲ့ဒီနောက်မှာအမေရိကန်အဆိုပြုမဲ့မူကြမ်းကိုမဲခွဲမှာဖြစ်ပါတယ်။ကုလသမဂ္ဂလူညုံရေးကောင်စီကလည်းအမေရိကန်ကတင်သွင်းတဲ့အဆိုပြုချက်မူကြမ်းကိုဒီကနေ့နောက်ပိုင်းမှာတရားမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။ရုရှားကယူကရိန်းကိုကျူးကျော်စစ်ဆင်တင်ဆွနေကြတဲ့ဒီကနေ့၃နှစ်ပြည့်တဲ့နေ့မှာယူကရိန်းဘက်ကအဓိကရပ်တည်ထောက်ခံပေးခဲ့ကြတဲ့ဥရောပတိုက်ကခေါင်းဆောင်တွေယူကရိန်းကိုရောက်နေကြပါတယ်။ရောက်လာကြတဲ့နိုင်ငံခေါင်းဆောင်တွေကိုယူကရိန်းသမ္မတဗလာဒီမီဇယ်လင်စကီးကမိန့်ခွန်းပြောကြားခဲ့တာမှာရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးရရှိဖို့လိုအပ်ကြောင်းပြောပါတယ်။ဒီကိုယ်စားလှယ်အဖွဲ့ကိုဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗန်ဒယ်လီယွန်နဲ့ဥရောပကောင်စီဥက္ကဋ္ဌအန်တိုနီယိုကော့စတာတို့ကဦးဆောင်ရောက်ရှိလာကြတာဖြစ်ပါတယ်ခင်ဗျ။ကမ္ဘာတဝန်း2024ခုနှစ်တွင်အနာပိုင်နေရဲ့အင်တာနက်ကန့်သတ်ပိတ်ပင်မှုကိုအာရှပစိဖိတ်ဒေသမှာအဆိုးအဝါဆုံးကြုံခဲ့ရပြီးမြန်မာနိုင်ငံဟာအချိန်အများဆုံးအင်တာနက်ဖြတ်တောက်ခံရတဲ့နိုင်ငံဖြစ်တဲ့အကြောင်း SS Now အဖွဲ့ရဲ့အစီရင်ခံစာတင်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာ2024ခုနှစ်အတွင်းအင်တာနက်ပိတ်ဆို့မှု85ကြိမ်ရှိခဲ့ပြီးကမ္ဘာမှာအများဆုံးပိတ်ပင်ခဲ့တဲ့နိုင်ငံဖြစ်တဲ့အကြောင်း Digital လွတ်လပ်ခွင့်အခြေအနေနဲ့ကန့်သတ်မှုတွေကိုစစ်တမ်းကောက်ယူတဲ့ New York အခြေစိုက် SS Now အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာရေးသားထားတာပါခင်ဗျာ။ထိုင်းနယ်စပ်မြန်မာနိုင်ငံအွန်လိုင်းငွေကြေးလည်တဲ့လုပ်ငန်းတွေမှာပအောင်ပတ်သက်တဲ့တရုတ်နိုင်ငံသားတွေလာမယ့်ရက်ပိုင်းမှာနောက်ထပ်ရာနဲ့ချီနေရပြန်နိုင်နိုင်မယ်လို့မျှော်လင့်နေကြောင်းတရုတ်ပြည်သူ့လုံခြုံရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကကြားဖြတ်လုပ်ငန်းတွေကနေကတ်တင်ခဲ့တဲ့တရုတ်နိုင်ငံသား200ကိုတရုတ်နိုင်ငံကိုပြန်လည်ပို့ဆောင်ခဲ့တဲ့အကြောင်းနဲ့တရုတ်ပြည်သူ့လုံခြုံရေးလက်ထောက်ဝန်ကြီးရဲ့ထိုင်းနဲ့မြန်မာနိုင်ငံကိုအပြတ်မြန်လာလာတောက်ရောက်ခဲ့တဲ့ခီးစဉ်တွေပူပေါင်းဆောင်ရွက်နေတဲ့အခြေအနေတွေကို South China Morning Post သတင်းစာမှာရေးသားထားတာပါခင်ဗျ။မြန်မာနိုင်ငံနယ်စပ်အခြေဆိုင် online ငွေလင်ကားတွေကပြန်လွတ်မြောက်လာတဲ့ထောင်နဲ့ချီတဲ့နိုင်ငံသားတွေဟာထိုင်းနယ်စပ်မှာစွပုံနေတယ်လို့နိစပ်သူတွေကိုကိုကာပီ writer သတင်းကဒီကနေ့ပဲပြောပါရယ်။မကြသေးခင်သတင်းပတ်တွေအတွင်းတရုတ်ထိုင်းနဲ့မြန်မာနိုင်ငံကအာဏာပိုင်တွေကနယ်စပ်ဒေသက online ရာဇဝတ်ကိုင်းတွေနှိမ်နှင်းဖို့ကြိုးစားရာကထောင်နဲ့ချီပြီးလွတ်မြောက်လာခဲ့ကြတာဖြစ်ပါတယ်ခင်ဗျ။
ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုကိုစောင်းဝင်းလိုင်းကပြောပြသွားတာပါ။ဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှုကတော့မက်ခင်လေးပါရှင်။အသံဖန်းအင်ဂျင်နီယာကတော့ Robert Bass ပါ။ရုပ်သံအင်ဂျင်နီယာကတော့ Helen ဖြစ်ပါတယ်ရှင်ကျမတို့ VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို website ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါတယ်ကျမတို့အစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်နေပြီးတော့မနက်ပိုင်းမှာတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေကျမအင်ဂျင်နိုင်ပါThis program has